to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ19ရက်တင်းမာနေ့ညပိုင်း VOA စီစဉ်လေးကိုအမေရိကန်ပြည်အောင်စုပြည်တော်ဝါရှင်တန် DC ကနေပြီးတော့မြန်မာစံတန်ချိန်ည9:20နာရီအထိလိုင်းဒိုမီတာ2425 3250တူကနေတိုက်ထုံးဝင်ပေးနေပါတယ်ကျမအီတန်ဇမဒီညတက်စီစဉ်လေးကိုတာဝန်ယူတည်ဆက်ပေးသွားမှာပါ
မဂရဆူမြတ်မမရှင်အာဖဂန်နစ္စတန်နိုင်ငံစစ်ပွဲအဆုံးသတ်နိုင်ရေးအတွက်အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေအာရဗ်စော်ဝါမြတ်ပြည်ထောင်စုမှဒီကနေ့စတင်ဆွေးနွေးပါတယ်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားမှာကဏ္ဍဆောင်ပူးပေါင်းဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကကတိပြုပြောကြားခဲ့ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညတို့သောတာရှင်တွေနားဆင်ကြမယ်တဲ့မှာတော့ NLD ဦးဆောင်တဲ့အရသာဆွေးရလက်ထက်တက်ကြလှူရှားသူတွေနဲ့ဒေသခံပြည်သူတွေပေါ်မှာမတရားဖန်ဆီးအရေးယူထိန်းသိမ်းတာတွေတော်တော်များရှိနေသေးရတဲ့ပတ်သက်ပြီးတော့
ဒီမှာထူးထူးခြားခြားကတော့စစ်ကြောင်ပြိမ့်မိနေတဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ဌာနထုတ်ပေါ်ကြတဲ့ဟိုထဲက
AAPPB နိုင်ငံရေးအကြီးအကဲများကုညီဆောင်ရှောက်ရေးအသေးမြန်မာနိုင်ငံရဲ့အတွေ့အမှုဦးတိတ်နိုင်ငံကုလိုပြောသားကမကြာခင်မှာပြည်သူနာဆင်ကြဖို့ရှိပါတယ်။ဒါ့ပြင်ထပ်ပြီးပြောပြင်ဆင်ထားတဲ့မြေလွတ်မြေလက်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေကပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်ဆိုပြီးတော့တိုင်းရင်းသားအဖွဲ့တချို့ရဲ့အမြင်နောက် UWSA ဝါတက်ဖွဲ့ရဲ့ညွှန်ကြားချက်နဲ့ပိတ်ထားရတဲ့လာဟုဖျားကြောင်တချို့ပြန်ဖွင့်ရေးကိုမကြာခင်မှာဆွေးနွေးမယ်အကြောင်းအစတွေကိုလည်းညပိုင်းမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဆုမြတ်မွန်နဲ့ကိုရနိုင်တို့ကကြေညာပေးပါလိမ့်မယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံစစ်ပွဲအဆုံးသတ်ရေးအတွက်ပါကစ္စတန်နိုင်ငံရဲ့စီစဉ်ပေးမှုနဲ့အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေကြားအာရဗ်စော်ဘွားများပြည်ထောင်စု UAE မှဒီကနေ့စတင်ဆွေးနွေးကြပါတယ်။စစ်တမ်းခံနေရတဲ့အိမ်နီးချင်းအာဖဂန်နစ္စတန်နိုင်ငံမှာငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးအတွက်ပါကစ္စတန်အစိုးရကနိုင်ငံတကာအတိုင်းအဝိုင်းနဲ့အတူစ조사ကူညီပေးဖို့ကတိပြုတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူမိုဟာမက်ဖိုင်ဇာကဆွေးနွေးပွဲမစခင်မှာထပ်ပြီးတော့အမှတ်ခံခဲ့ပါတယ်။အဘူဒါဘီမြို့မှာကျင်းပတဲ့ G9 ဆွေးနွေးပွဲမှာအာဖဂန်ပြည်နယ်တင့်မြတ်ရေးဆိုင်ရာအထူးတန်တမန်ဆာလ်မီခါလီဇတ်ကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တယ်လို့ပါကစ္စတန်ထိပ်တန်းတာဝန်ရှိသူတယောက်က VOA ကိုအတည်ပြုပြောပါရယ်။တာလီဘန်တွေငြင်းငြင်းရေးစပွဲစီရောက်လာအောင်လို့ပါကစ္စတန်ကကူညီပေးဖို့သမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်ဝန်ကြီးချုပ်အင်မရာခမ်စီကိုဒီလဆောပိုင်းတော့ကဆာရီသားတောင်းဆိုခဲ့ပြီးတဲ့နောက်မှာအခုလိုဆွေးနွေးပွဲဖြစ်လာတာပါ။ VOA ကိုတာလီဘန်အဖွဲ့ပေးပို့တဲ့ကြေညာချက်မှာနိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးမှုတွေဆွေးနွေးပွဲတက်ရောက်မယ်ဆိုတာကိုတာလီဘန်အဖွဲ့ပြောခွင့်ရကအတည်ပြုတယ်လို့ UAE ပါကစ္စတန်နဲ့ဆာဒီအာရေဗျနိုင်ငံတွေကကိုယ်စားလှယ်တွေနဲ့ဆွေးနွေးပွဲတက်ရောက်လိမ့်မယ်လို့ပြောထားပါတယ်။အခုဆွေးနွေးပွဲကနေအာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်နိုင်ရေးနိုင်ငံရေးသဘောတူညီချက်တွေရလာအောင်ကြိုးစားမယ်လို့မျှော်လင့်ရပါတယ်။
တရုတ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းထားတဲ့ဒုတိယမြောက်ကနေဒါနိုင်ငံသားနဲ့ကနေဒါသံဘက်ကိုတရုတ်နိုင်ငံဘက်ကတွေးခွင့်ပေးခဲ့တယ်။အဲ့လိုကနေဒါနိုင်ငံသားရဲ့ဝန်ကြီးဌာနကပြောကြားလိုက်ပါတယ်။သူကဘာကြောင့်ဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။တရုတ်နိုင်ငံဆိုင်ရာကနေဒါသံဘက်ဂျွန်မက်ကလမ်ဟာကနေဒါစီးပွားရေးလုပ်ငန်းမှုဆောင်ရာရှိမိုက်ကယ်စပေဗာနဲ့တနင်္ဂနွေနေ့ကတွေ့ဆုံခဲ့တာဖြစ်ပါတယ်။အဲ့ဒီတိုင်ငယ်နေ့ကတော့သူဟာတရုတ်နိုင်ငံကပထမဖမ်းဆီးထားတဲ့ကနေဒါသံတမန်ဟောင်းမိုက်ကယ်ကော့ဘရစ်နဲ့တွေ့ဆုံခဲ့ပါသေးတယ်။ဖမ်းဆီးခံထားတဲ့အဲ့ဒီကနေဒါနိုင်ငံသား၂ယောက်ရဲ့ရာသီနဲ့အခွင့်အရေးတွေကိုတော့အပြည့်အဝကာကွယ်ပေးထားတယ်လို့တရုတ်နိုင်ငံဘက်ကကြေညာပေးပါတယ်။ကနေဒါရဲတပ်ဖွဲ့ကတရုတ်တယ်လီဖုန်းကုမ္ပဏီမှုဆောင်မန်ဝမ်ဂျိုးကိုအခုလအစောပိုင်းကဗန်ကူးဗားမြို့မှာအမေရိကန်ရဲ့ဖမ်းဝရနဲ့ဖမ်းဆီးထိန်းသိမ်းလိုက်ပြီးတဲ့နောက်တရုတ်နိုင်ငံဘက်ကလည်းကနေဒါနိုင်ငံသား၂ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။မန်ဝမ်ဂျိုးကိုတော့အခုခါမှာအာမခံပေးပြီးတော့သူ့အိမ်မှာနေကြေကျုပ်ချထားပြီးအမေရိကန်ကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုတဲ့စွဲချက်တွေနဲ့အမေရိကန်နိုင်ငံကိုလွှဲပြောင်းပေးမယ့်ဆိုတာကိုတရားရုံးကဆုံးဖြတ်သွားမှာဖြစ်ပါတယ်။သူမကိုဖမ်းဆီးတာဟာနိုင်ငံရေးအရလုံဆောင်တာမဟုတ်ဘဲတရားဥပဒေရေးရာကိစ္စနဲ့အမေရိကန်နဲ့ကနေဒါကြားကစာချုပ်တိုင်းဆောင်ရွက်ရမယ့်ကိစ္စတွေကိုဆောင်ရွက်တာဖြစ်တယ်ဆိုပြီးတော့ကနေဒါဘက်ကပြောပါရခင်ဗျာ။
2016အမေရိကန်သမ္မတရွေးကောက်ပွဲတုန်းကဒေါ်နယ်ထရမ့်အနိုင်ရအောင်လို့အဓိကလူမှုကွန်ရက်ပလက်ဖောင်းအားလုံးကိုရုရှားကအသုံးချပြီးတော့မဲဆန္ဒရှင်တွေစီကိုအချက်အလက်မှားတွေရအောင်လုပ်ခဲ့တယ်လို့အမေရိကန်လွှတ်တော်အထက်လွှတ်တော်အတွက်ပြင်ဆင်တဲ့အစီရင်ခံစာမူကြမ်းထဲမှာဖော်ပြထားပါတယ်။ကွန်ပျူတာကိုအသုံးချဝါဒဖြန့်မှုလေ့လာတဲ့ Oxford တက္ကသိုလ်ရဲ့ဌာနနဲ့ဒီ Graphic ဆိုတဲ့ Internet ကွန်ရက်ဆိုင်ရာသုံးသပ်တဲ့လုပ်ငန်းတို့ပူးပေါင်းလေလာပြည့်စုံတဲ့အစီရင်ခံစာကို Washington Post သတင်းစာကြီးကရရှိပြီးတော့တနင်္ဂနွေနေ့ကသတင်းဖော်ပြခဲ့တာပါ။အ Internet Research Agency IRA ဆိုတဲ့အဖွဲ့အတွက်အလုပ်လုပ်ကြတဲ့ရုရှားတွေက2009ခုနှစ်ထဲကစလို့လူမှုကွန်ရက်တွေကိုအသုံးချပြီးတော့ရုရှားနိုင်ငံတွေကဒေသန္တရရွေးကောက်ပွဲရလဒ်တွေမှာလွှမ်းမိုးနိုင်အောင်လုပ်ခဲ့ကြတာကနေအမေရိကန်ပြည်ထောင်စုမှာ2013ခုနှစ်ရွေးကောက်ပွဲကို Twitter လူမှုကွန်ရက်အသုံးချပြီးဝင်နှောက်ချက်ဖို့လုပ်လာတယ်လို့အစီရင်ခံစာကတွေးရှိခဲ့ပါတယ်။အဲ့ဒီထဲကစလို့ YouTube, Facebook နဲ့ Instagram လူမှုကွန်ရက်တွေကိုအသုံးချပြီးတော့မဲဆန္ဒရှင်တွေစိတ်ပြောင်းအောင်အချက်အလက်အမှားတွေဖြန့်ဖြူးခဲ့ပါတယ်။2016ရွေးကောက်ပွဲမှာတော့ conservative အမြင်ရှိသူတွေ Trump ကိုမဲပေးအောင်လို့တနက်ကင်ဆောင်ခွင့်နဲ့လူဝင်မှုကြီးကြပ်ရေးလိုကိစ္စတွေအသားပေးပြီးတော့လူမှုကွန်ရက်တွေပေါ်မှာဖော်ပြခဲ့တယ်လို့အစီရင်ခံစာကပြောပါတယ်။ဒီချိန်ထဲမှာပဲရွေးကောက်ပွဲလုပ်ငန်းစဉ်တွေအပေါ်ဇဝေဇဝါဖြစ်စေတဲ့အချက်အလက်မှားတွေကိုမဲဆန္ဒရှင်တွေစီကိုရအောင်ရုရှားကလုပ်ခဲ့တယ်လို့အဲ့ဒီအစီရင်ခံစာတွေကတွေးရှိချက်ကို Washington Post သတင်းစာကြီးကဖော်ပြခဲ့ပါတယ်။
တမတော်မဆူရနယ်လွတ်တော်ဂျာပန်အရေး3စီသဘောတူညီချက်မရဘူးဆိုရင်လာမဲ့တောက်ကြနေညသကောင်မှာအမေရိကန်ဆူရလဲပတ်နေတဲ့လုပ်ငန်းအားလုံးရဲ့၄ပုံတစ်ပုံရပ်ဆိုင်းသွားနိုင်ခြေရှိနေပါတယ်။ညှိနှိုင်းနေတဲ့3စီကိစ္စတွေထဲမှာတမတော်အဆိုပြုထားတဲ့တရားမဝင်ဝင်ရောက်လာသူတွေကိုဟန်တာရေးအမေရိကန်နဲ့မက္ကဆီကိုလဲကြားတတိုင်းကာဘိုအတွက်ငွေကြေးသုံးဆွဲဖို့လဲပေါင်းပါတယ်။အဆိုရရဲ့3စီ၄ပုံ3ပုံကိုလာမဲ့နှစ်စက်တင်ဘာလအထိသဘောတူထားပြီးဖြစ်ပါတယ်။ဒါမဲ့လဲအတီမပြူရသေးတဲ့အထက်မှာ2019ခုနှစ်အတွက်မိမိလုံခြုံရေးဌာနကိုအသုံးစရိတ်ချထားရင်းနဲ့2016ခုနှစ်ရွေးကောက်ပွဲကသမရထရမ့်ဂရီပီခဲ့တဲ့မက္ကဆီကိုနယ်ကြားနဲ့တိုင်းကာရေးအတွက်အသုံးစရိတ်တွေပေါင်းပါတယ်ဒေါ်လာဘီလီယံပေါင်း20ကုန်ကြမဲ့ဒီတိုင်းတီဆောက်ဖို့ဒေါ်လာ5ဘီလီယံကနဦးသဘောတူဖို့သမရထရမ့်ကတောင်းခံထားပြီးတော့ဒီတောင်းဆိုချက်ကိုဒီမိုကရက်တွေနဲ့ရီပါဘလီကန်အမတ်တချို့ကအပြင်းထန်ကန့်ကွက်ထားပါတယ်။နေဆက်လုံခြုံရေးတိုးမြင့်ဖို့ဒေါ်လာ 1.6 ဘီလီယံသုံးဆွဲရေးဒီမိုကရက်ဘက်ကကန့်လန့်ထားပေမဲ့ဒီငွေဟာတိုင်းတီဆောက်ဖို့ဆိုပြီးတိတိကျကျပြောဆိုထားတာတော့မရှိပါဘူး။ဘဏ္ဍာရေးသုံးစရိတ်ထဲမှာသူလိုချင်တဲ့တိုင်းအတွက်မပါဘူးဆိုရင်အစိုးရလုပ်ငန်းတွေကိုရပ်ဆိုင်းကောင်းရပ်ဆိုင်းမယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်အတွင်းမှာသမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့လည်းအစိုးရလုပ်ငန်းတွေနှစ်ကုန်ဒါမှမဟုတ်2019ခုနှစ်အထိဆက်လက်လဲပတ်ဖို့လွတ်တော်နဲ့အစိုးရကြာယာယီအသုံးစရိတ်သဘောတူညီချက်တွေလည်းချမှတ်လာနိုင်ပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19 kHz 15.53 ညလိုင်းဒိုမီတာ 25 kHz 11.83 ညလိုင်းဒိုမီတာ 32 kHz 9.335 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ 190 kHz 15.95 တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီနေ့လာနေကြတဲ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားကဏ္ဍဆောင်မှာပူးပေါင်းဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံကြား၏ဝန်ကြီးဝန်ဟီကကတိပြုပြောကြားခဲ့ပါတယ်။လာအိုနိုင်ငံမှာကျင်းပတဲ့လန်ကန်မန်ခေါင်ပူးပေါင်းဆောင်ရွက်ရေးအစည်းအဝေးမှာဝင်ကြီးဝန်ကြီးနဲ့မြန်မာနိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်မှုဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးကျော်တင်တို့တင်းငွေနေနေကတွေ့ဆုံခဲ့ပြီးတော့အခုလိုကတိပေးခဲ့တာပါနှစ်နိုင်ငံကြားဆက်ဆံရေးပုံမှန်ခိုင်မာစေရေးနဲ့ကဏ္ဍဆောင်မှာပူးပေါင်းဆောင်ရွက်ရေးတို့အတွက်ဝင်ကြီးနှစ်ယောက်ကတိပြုခဲ့ကြပါတယ်တရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်နိုင်ရေးနဲ့နှစ်နိုင်ငံကြားမှာလက်မှတ်ထိုးထားတဲ့နားလည်မှုစွာကြုံလှတဲ့ကအစီအစဉ်တွေအတိုင်းလက်တွေအကောင့်ထဲပေါ်သွားနိုင်ဖို့ကိုနှစ်ဖက်လုံးကအားထုတ်ဆောင်ရွက်သွားတဲ့လို့တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့ဝန်ဟီကပြောကြားခဲ့ပါတယ်တရုတ်နိုင်ငံဟာယူနန်ပြည်နယ်ကတဆင့်မြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်မဲ့လေးနိုင်ငံစီးပွားရေးဇင်းကြံတည်ထောင်ဖို့ကြိုးစားနေပါတယ်ဒါပေမဲ့လည်းလေးလာရဲ့အစီရင်ခံစာတွေတင်သွင်းပြီးတော့အပြန်အလှန်ဆွေးနွေးတဲ့အဆင့်မှသာရှိနေပါသေးတယ်နိုဝင်ဘာလတုန်းကရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဆောင်တည်ဆောက်ရေးမူပေါင်းသဘောတူညီချက်တွေကိုနှစ်နိုင်ငံကြားလက်မှတ်ရေးထိုးခဲ့တဲ့အတွက်စီးပွားရေးဇင်းကြံတည်ဆောက်ရေးအတွက်အရေးကြီးတဲ့ခြေလှမ်းတစ်ခုအဖြစ်လေးလာသူတွေကသုံးသပ်နေကြပါတယ်
ဂျပန်နိုင်ငံမြောက်ပိုင်းစားသောက်ဆိုင်တစ်ခုမှာပေါက်ကွဲမှုဖြစ်ခဲ့လို့42ယောက်ထပ်မင်းထိခိုက်ဒဏ်ရာရခဲ့တာမှာတယောက်ကတော့တော်တော်လေးဒဏ်ရာပြင်းထန်ပါတယ်။ဟော့ကိုင်ဒိုကျွန်းရဲ့မြို့တော်ဆပ်ပိုရိုမြို့ကနှစ်ထပ်စားသောက်ဆိုင်တစ်ခုမှာတနင်္ဂနွေနေ့ညကပေါက်ကွဲမှုဖြစ်ခဲ့ပြီးဘာကြောင့်လဲဆိုတာစုံစမ်းနေဆဲဖြစ်တယ်လို့ရဲကပြောပါတယ်။တဖြည်းဖြည်းပြိုကျသွားတဲ့အဆောက်အဦးမီးလောင်နေတဲ့ပုံတွေကို NHK ရုပ်သံသတင်းတွေမှာလည်းပြသနေပါတယ်။ပေါက်ကွဲမှုဖြစ်ချိန်လောက်ကအဲ့ဒီနားတစ်ဝိုက်ကဒဏ်ငွေအနှံ့အနေရတယ်လို့ဒေသခံတွေကပြောပါတယ်။ပောက်ခွဲမှုကြောင့်အနာကအိန္ဒိယမှန်ပတင်းတွေခွဲကုန်သလိုမော်တော်ကားတွေပေါ်လည်းအပြက်စီးတွေပြိုကျလွန့်ဆင်ခဲ့ပါတယ်။နောက်ထပ်ပောက်ခွဲမှုတွေထပ်ဖြစ်နိုင်သေးတယ်လို့မိသက်တော်ဝင်ရှိသူတွေကသတိပေးထားသလိုမြို့တော်ဝင်ရှိသူတွေကအနီးတစ်ဝိုက်မှာနေသူတွေခိုလုံနိုင်ဖို့နေရာတွေလည်းလုပ်ပေးထားပါတယ်ခင်ဗျာ။
မလေးရှားအစိုးရပိုင် 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးရဲ့ဒီငွေကြေးမတမာမှုစုံစမ်းစစ်ဆေးမှုနဲ့ဆက်ဆက်ပြီးတော့အမေရိကန်ရင်းနှီးမြှုပ်နှံမှုနဲ့ဘဏ္ဍာရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Goldman Sachs ကိုကုမ္ပဏီနဲ့ဒီကုမ္ပဏီဝန်ထမ်းဟောင်း2ယောက်ကိုမလေးရှားအစိုးရကတရားစွဲလိုက်ပါတယ်။ငွေမဲခဝါချမှုအာခရီးလိုက်စားမှုတို့နဲ့ 1MDB ဝန်ထမ်းဟောင်း Jasmine Lu Ai Swan နဲ့ ဗန္နာယင်းမှုဟောင်းလူတိတ်ဂျိုတို့ကိုလည်းတရားဆွဲလိုက်ပါတယ် 1MDB ရဲ့ငွေစုစာချုပ်ဒေါ်လာ 6.5 ဘီလီယံဘိုးကို Goldman Sachs ကိုရောင်းအောင်လို့ Jasmine Luaiswan နဲ့လူတိတ်ဂျိုတို့နှစ်ယောက်ကဒီ Goldman Sachs ဝန်တန်းTim Lesnar နဲ့ Roger Ng Chong Hua တို့နဲ့ပေါင်းပြီးတော့မှဒီမလေးရှားတာဝန်ရှိသူတွေကိုလက်ထိုးခဲ့တယ်လို့အစိုးရရှေ့နေချုပ်ယုံကပြောပါတယ်။ငွေစုစာချုပ်တွေအယောင်းဝယ်လုပ်တဲ့အတွက် Goldman Sachs ကဝန်ဆောင်ကဒေါ်လာတန်း600ရရှိခဲ့ပါတယ်။ဒါဟာဈေးကွက်ထဲကပုံမှန်နှုန်းထက်ကိုအဆပေါင်းများစွာပိုများနေတယ်လို့ရှေ့နေချုပ်ကပြောပါတယ်။အခုလိုမျိုးငွေစုစာချုပ်တွေအယောင်းဝယ်ကနေပြီးတော့ဒီမမှန်မကန်အကျိုးအမြတ်တွေရခဲ့တဲ့အပြင် Goldman Sachs ဝန်ထမ်းတွေဟာပမာဏများပြားတဲ့ bonus စုစည်းတွေရခဲ့တယ်။ယာတုအခွင့်အလမ်းတွေရခဲ့ကြတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ Tim Lesnar နဲ့ Roger Ng Chong Hua တို့နှစ်ယောက်ကို American တရားရေးဌာနကအလားတူအမှုတွေနဲ့ November လကတရားစွဲထားပါတယ်။ Tim Lesnar ကတော့ဒီငွေမဲငွေယူခွာချမှုမှာသူပူးပေါင်းပါဝင်ခဲ့တယ်လို့ဒီနိုင်ငံရခြားမှာအခရီးလိုက်စားမှုနဲ့အပြစ်ရှိကြောင်းဝန်ခံခဲ့တဲ့အတွက်ဒေါ်လာ 43.8 သန်းဒဏ်ငွေချခံခဲ့ရပါတယ်။
ဥရောပချန်ပီယံစ်လိဂ်ဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေကိုဆွစ်ဇာလန်နိုင်ငံနီယံမြို့ကဥရောပဘောလုံးအဖွဲ့ချုပ်မှဒီကနေ့ပဲမဲနိုင်ခဲ့ပါတယ်။အင်္ဂလန်ကမန်ချက်စတာယူနိုက်တက်ကတော့ပြင်သစ်ကနာမည်ကြီးဖဲရစ်စိန့်ဂျမိန်အသင်းနဲ့တွေ့မှာဖြစ်ပြီးတော့လီဗာပူးကတော့ဂျာမနီကဘိုင်အန်မြူးနစ်အသင်းနဲ့တွေ့မှာပါ။ပရီးမီးယားလိဂ်ချန်ပီယံမန်ချက်စတာစီးတီးကတော့ဂျာမနီကရှော့ကင်းနဲ့ကစားမှာဖြစ်ပြီးတော့အက်တလက်တီကိုမက်ဒရစ်ကတော့အီတလီချန်ပီယံယူဗန်တက်စ်နဲ့ကစားမှာဖြစ်ပါတယ်။အင်္ဂလန်ကတော့တော်တနမ်ဟော့စ်ပါ့ကတော့ဘိုရီးစီယာဒေါ့တမန်နဲ့တွေ့မှာဖြစ်ပြီးရိုမာကတော့ပေါ်တိုနဲ့တွေ့မှာဖြစ်ပါတယ်။လက်ရှိဥရောပချန်ပီယံရယ်မက်ဒရစ်ကတော့နယ်သာလန်က Ajax Amsterdam နဲ့ကစားမှာဖြစ်ပြီးတော့ဘာစလိုနာအသင်းကတော့ပြင်သစ်ကလီယွန်နဲ့ကစားမှာဖြစ်ပါတယ်။ချန်ပီယံစ်လိဂ်ဒုတိယဆင့်ရှုံးထွက်ပွဲစဉ်ပထမအကြော့ကိုတော့ February 12ရက်13ရက်19ရက်နဲ့20ရက်နေ့တွေမှာကစားမှာဖြစ်ပြီးတော့ဒုတိယအကြော့ပွဲစဉ်တွေကိုတော့ March 5ရက်6ရက်12ရက်နဲ့23ရက်နေ့တွေမှာကစားမှာဖြစ်ပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံ Strasbourg မြို့က Christmas Day ပြစ်ခတ်ခံရမှုမှာဒဏ်ရာရထားသူနောက်ထပ်တစ်ယောက်သေဆုံးသွားတဲ့အတွက်စုစုပေါင်းသေဆုံးသူ9ယောက်ဖြစ်သွားပါတယ်9ယောက်မြောက်သေဆုံးသူဟာပိုလန်နိုင်ငံသားဖြစ်တယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောပါတယ်သူဟာဒီ Katowice မြို့ကအသက်36နှစ်အရွယ်ဘာတိုပက်ဒရိုအော်ရီယက်နီယဒက်စကီဖြစ်တယ်လို့သူနဲ့ညီကိုတော်ဆက်သူက Facebook ပေါ်မှာကြေညာခဲ့ပါတယ်ဒီတိုက်ခိုက်မှုအတွင်းသေဆုံးသွားသူတွေကိုအောက်မေ့ဂုဏ်ပြုတဲ့အခမ်းအနားကိုတော့အဲ့ဒီ Christmas ပွဲစည်းအနားကရှင်ပြန်မှာဒီတနင်္ဂနွေနေ့တုန်းကလုပ်ခဲ့ပါတယ်ဒီအခမ်းအနားကိုလူတစ်ထောင်လောက်တက်ရောက်ခဲ့ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းက Strasbourg မြို့လယ်ကဒီနာမည်ကြီး Christmas ဈေးကို Sheriff Sackett ဆိုတဲ့တနတ်သမားကပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှင
်မဆွေမြမနဲ့ကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒီ NLD ဆိုရလက်ထက်မှာပဲတက်ကြွလှရှားသူတွေဖမ်းဆီးခံရတာတွေဆက်ရှိနေသေးတဲ့အပေါ်မှာသုံးသက်ချက်တွေကိုတင်ဆက်ပေးချင်ပါတယ်NLD ဥဆောင်တဲ့အရသာဆိုရလက်ထက်တက်ကြွလှုပ်ရှားသူတွေနဲ့ဒီတိုင်းရင်ပြည်သူတွေပေါ်မှာမတရားဖန်ဆီးအရေးယူထိမ့်သိမ်းတာတွေတော်တော်များများရှိနေသေးပြီးတော့ထောင်ချအပြစ်ပေးနေတဲ့တရားဥပဒေစီရင်ဆုံးဖြတ်မှုတွေဟာဒီမိုကရေစီအစိုးရတရက်ရဲ့လုံရက်နဲ့စန့်ကျင်ဘက်ဖြစ်နေတယ်ဆိုပြီးတော့အတော်လေးကိုမေးခွန်းထုတ်စရာဖြစ်လာနေတယ်လို့အကျဉ်းသားအရေးလှုပ်ရှားသူတွေနဲ့လူ့ခွင့်ရှင်တွေကဝေဖန်ပြောဆိုကြပါတယ်2018ခုနှစ်နှစ်ကုန်ပိုင်းမှာမြန်မာနိုင်ငံမှာနိုင်ငံရေးလှုပ်ရှားမှုကြောင့်ဖန်စီထိန်းသိမ်းခံရသူတွေနဲ့ထောင်တွင်းထောင်ပြေကနေပြီးတော့တရားရင်ဆိုင်နေရသူပေါင်း300ကျော်သွားပြီဆိုပြီးတော့လည်းနိုင်ငံရေးအကျဉ်းသားများကွင်းကြီးဆောက်ရှောက်ရဲ့အတင်းကဒီကနေ့မှသတင်းထုတ်ပြန်လိုက်ပါတယ်။မဆုမုံကစူးစီးတင်ဆက်ထားပါတယ်ရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံတွင်းရသားဆိုရလက်ထက်နိုင်ငံရေးအလုသမားလေသမားရေးတောင်းဆိုလှုပ်ရှားမှုတွေလွတ်လပ်စွာဆန္ဒထုတ်ဖော်မှုတွေသတင်းမီဒီယာတွေမှာသတင်းရေးသားဖော်ပြမှုတွေကြောင့်သတင်းသမားတွေအပါအဝင်အစိုးရနဲ့အပြစ်ရလက်မှတ်ထိုးထားတဲ့လက်နက်ကိုင်ဖွဲ့စည်းဝင်တွေကိုပါဥပဒေပုံမှန်အမျိုးမျိုးနဲ့ဖန်စီထိန်သိမ်းအရေးယူမှုတွေအတော်များများရှိလာနေတယ်လို့နိုင်ငံရေးအကျဉ်းသားရေးလှုပ်ရှားသူတွေနဲ့လူခွေးရှင်တွေကထောက်ပြပြောဆိုပါတယ်။နိုဝင်ဘာလကုန်အထိစရင်အရာဆိုရင်တော့နိုင်ငံရေးလှုပ်ရှားမှုကြောင့်နိုင်ငံရေးအကျဉ်းသား36ဦးအကျဉ်းကျခံရပြီးထောင်တွင်းကိုထည့်ပြီးအထိန်သိမ်းခံထားရသူတက်ကြွလှုပ်ရှားသူပေါင်း53ဦးကတရားရင်ဆိုင်နေရဆဲဖြစ်ပြီးထောင်ပြင်ပကနေတရားစွဲဆိုခံရသူပေါင်း216ဦးတရားရင်ဆိုင်နေကြရတဲ့အနေအထားဖြစ်တယ်လို့ AAPBB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံကဒီကနေ့သတင်းထုတ်ပြန်ပါတယ်ဒီမိုကရေစီဖော်ဆောင်နေတဲ့ NLD ရဲ့သားအစိုးရလက်ထက်မှာတော့တရားဥပဒေစီရင်ဆုံးဖြတ်မှုတွေဟာမေးခွန်းထုတ်စရာဖြစ်လာနေပြီးဒီလောက်ရက်တွေဟာတိဆောက်နေစေယုံကြည်မှုတွေကိုပြက်ပြားစေတယ်လို့ AAPBB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွေ့အမှုဦးတိတ်နိုင်ကသုံးသပ်ပြောဆိုလိုက်ပါတယ
်ဒီမှာထူးထူးခြားခြားကတော့စစ်ကြောင်ပိတ်မိနေတဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ဌာနထုတ်ဖော်ကြတဲ့ဟိုထဲကခေါင်းဆောင်တော်ဦးကိုဒီပြစ်ဒဏ်ချခဲ့တာရှိတယ်6လချခဲ့တာရှိတယ်နောက်တော့အဲ့ဒီနေမှာပဲ ဒီသုံးကိုပြစ်ဒဏ်ချတာကိုကောက်ွက်ဌာနပြတဲ့အတွက်နောက်တာသုံးကိုတရားစွဲဆိုကြတာလည်းရှိပါတယ်အခုသူပြီးခဲ့တဲ့ဒီ APS ရဲ့နောက်ပိုင်းတပ်ဖွဲ့ဝင်သုံးဦးကိုမုံချင်းမှာဖမ်းထားတာရှိပါတယ်ဆိုတော့အဲ့ဒါလေးကဒီလာထဲမှာထူးထူးခြားခြားဖြစ်တဲ့ကိစ္စတွေပေါ့လေဒါကတကယ်ကိုတရားဥပဒေကမေကွန်းထုတ်ပြန်မျိုးကြီးဖြစ်ပါတယ်ဆိုရကတိချက်ကသူတို့ကိုသူတို့ကာကွယ်ခြင်းနဲ့စိတ်လေးကပို့ပြီးတော့ပြင်းထန်နေရလို့အဲ့လိုတွေ့ဆလို့ရပါတယ်ဒါပေမဲ့ကတော့အစိုးရကနေပြီးတော့အာဏာအပြည့်အဝမပိုင်ထားတဲ့ကိစ္စလို့ပြောလို့ရမှာပါ
အစိုးရနဲ့တက်မတော်ဘက်ကအပြုသဘောဆောင်တဲ့ငြိမ်းချမ်းရေးအမျိုးသားရင်ကြားစေဖော်ဆောင်နိုင်ဖို့ဆိုရင်တော့မတရားပုံမှန်တွေနဲ့ဖန်ဆီးတရားဆွဲဆိုနေတာတွေကိုပြန်ရုပ်သိမ်းပေးဖို့နဲ့ထောင်တွင်းအကျဉ်းချထားတဲ့ထိန်းသိမ်းထားသူတွေကိုချွင်းချက်မရှိအ мян ဆုံးပြန်လွတ်ပေးဖို့တောင်းဆိုပါတယ်လို့ AABB ကတိုက်တွန်းပြောဆိုပါတယ်ရိုက်တာသတင်းတော်နှစ်ဦးကိုထောင်ဒဏ်ချတာကချင်ငြိမ်းချမ်းရေးလှုပ်ရှားသူ၃ဦးကိုထောင်ဒဏ်ငွေဒဏ်ချမှတ်တာသူတို့လွတ်မြောက်ရေးဆန္ဒပြသူတွေကိုတောင်အခုရက်ပိုင်းမှာကိုတရားထပ်ပြီးဆွဲဆိုနေတာနဲ့ MCA အပြစ်ရဲ့လက်မှတ်ထိုးထားတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကျောင်းသားတက်မတော်အဖွဲ့ဝင်တချို့ဖမ်းဆီးထိန်းသိမ်းတာအပါအဝင်နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကြိုးပမ်းသူတွေကိုပုံမှန်အမျိုးမျိုးနဲ့တရားဆွဲဆိုနေတဲ့အဖြစ်တွေကတော့အရသာအစိုးရလက်ထက်ပုံရိပ်မကောင်းတဲ့ဖြစ်ရပ်တွေအဖြစ်ဝေဖန်ပြောဆိုနေကြတာပါ။ဒါကတော့တရားရေးမှန်တိုင်းမှာတရားရုံးတွေရဲ့တရားစီရင်ပိုင်ခွင့်အာဏာကိုစစ်တပ်နဲ့အာဏာပိုင်တွေဘက်ကဩဇာလွှမ်းမိုးတရားမှုရှိနေတဲ့သဘောဖြစ်နေတယ်လို့ကချင်လူခွင့်ရှင်တွေတဦးဖြစ်တဲ့ဦးခွန်တောင်ကသုံးသပ်ပြောဆိုပါတယ်
။တရားရုံးတွေကလေဒီတရားစီရင်ခွင့်အာဏာပေါ့လေဒီဥစ္စာကိုလွတ်လွတ်လပ်လပ်တုံးဆွဲနိုင်ဖို့အတွက်ဘယ်ပေါင်းဆိုပေါ့နော်အစိုးရအနေနဲ့အဲ့ဒါလေးကိုပေါ်ဆောင်ပေးဖို့လိုတာပေါ့နောက်တစ်ခုကအခုကျွန်တော်တို့စီမှာအလုံးပြောနေတဲ့ဥစ္စာရှိတယ်ဒီ2008ခြေခါဥပဒေမှာကျွန်တော်ဒီတက်ကနေပြီးတော့မှလုတ်ပိုင်ခွင့်နဲ့အများကြီးယူထားတာပေါ့အဲ့ဒီအချက်တွေကလည်းဒီလိုမျိုးတရားစွဲဆိုမှုတွေမှာစွဲချင်တယ်လို့စွဲလို့ရတယ်ဆိုတဲ့ပုံစံမျိုးကြီးဖြစ်နေတာပေါ့လေဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကအစိုးရကိုတောင်းဆိုချင်တာကဒီတရားစီရင်ရေးတွေကိုလွတ်လွတ်လပ်လပ်စီရင်ခွင့်ရနိုင်အောင်အစိုးရကနေပြီးတော့မှတိတိယောက်ယောက်ပေါ်ဆောင်ပေးဖို့အတွက်ကျွန်တော်တောင်းဆိုချင်တာပေါ့
ဒါအပြင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားစီးရေးပဋိပက္ခတွေဖြစ်ပွားရာတိုင်းရင်းဒေသကဒေသခံပြည်သူတွေမှလည်းလက်နက်ကိုင်တပ်ဖွဲ့တွေရဲ့တန်လျာနဲ့ဖမ်းဆီးထိန်းသိမ်းတာချိန်ချောက်အပြစ်ပေးအရေးယူခံနေရတာတွေဟာနယ်မြေဒေသတွေမှာတရားဥပဒေစိုးမိုးမှုကင်းမဲ့နေတာကိုပြသနေတာဖြစ်ပြီးအစိုးရအနေနဲ့နိုင်ငံသားနဲ့နိုင်ငံသားအခွင့်အရေးဆိုင်ရာလွတ်လပ်ခွင့်နဲ့လုံခြုံခွင့်တွေကိုအကာအကွယ်ပေးနိုင်မှုအရေးတကြီးလိုအပ်နေပြီလို့လည်းလူ့အခွင့်အရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်ရှင်
မဆုမစူးစီးတင်ဆက်ထားတာဖြစ်ပါလေအခုတစ်ခါမှာတော့မြေလွတ်မြေလတ်နဲ့မြေရိုင်းတွေစီမံခန့်ခွဲရေးဥပဒေပြင်ဆင်ချက်အပေါ်မှာတိုင်းရင်းသားအဖွဲ့တချို့ကဘယ်လိုပြောနေကြလဲဆိုတာကိုတင်ဆက်ပေးစမှာရယ်ထပ်မံပြင်ဆင်ဖြည့်ဆွက်ပြီးတော့အတူပြုပြထန်းထားတဲ့မြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲရေးဥပဒေဟာပြည်တွင်းငြိမ်းချမ်းရေးတည်ဆောက်တဲ့လုပ်ငန်းစဉ်မှာအတားအဆီးဖြစ်နေဆိုပြီးတော့တိုင်းရင်းသားအဖွဲ့တွေကပြောပါတယ်ဒါအပြင်တက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာချုပ်ဆိုထားတဲ့တိုင်းနိုင်ငံလုံးအပြစ်ခတ်ရစေးရေးသဘောတူစာချုပ် NCA ပါ NCA မှာပါတဲ့သဘောတူညီချက်တွေကိုလည်းဒီဥပဒေကချိုးဖောက်နေတဲ့အတွက်ပယ်ဖြတ်ပေးဖို့ကရင်မျိုးသားစီယုံ KNU ကတောင်းဆိုလိုက်ပါတယ်။ VOA မြန်မာဝိုင်းသတင်းတောက်ကိုစောတက်ကရန်ကုန်ကနေတင်ပြပို့ထားပါတယ်ရှင်
။ NLD ဆိုရလက်ထက်မှာပြင်ဆင်ဖြည့်ဆွက်ပြီးတော့ပြဋ္ဌာန်းလိုက်တဲ့မြေလွတ်မြေလတ်မြေရိုင်းဥပဒေကပြည်သူလူထုရဲ့အကျိုးစီးပွားကိုထိခိုက်နိုင်တယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသအဖွဲ့အစည်းတွေအစိုးရနဲ့တပ်မတော်ကြားသဘောတူညီထားတဲ့ဒေသခံတွေရဲ့မြေယာတွေကိုအတင်းအဓမ္မသိမ်းပိုက်ခြင်းနဲ့လွှဲပြောင်းခြင်းမပြုရဆိုတဲ့အချက်တွေကိုချိုးဖောက်နေရဆိုပြီးဒီဥပဒေကိုပယ်ဖြတ်ပေးဖို့ကရင်မျိုးသားအစည်းအရုံး KNU ကတောင်းဆိုလိုက်တာပါ။အဲ့ဒီပြင်ဆင်ထားတဲ့ဥပဒေအရဆိုရင်မိမိလောက်ကိုင်းတွေရဲ့မြေလွတ်မြေရိုင်းကိုဆက်ပြီးလောက်ကိုင်းဝင်ရဖို့ဥပဒေပြဋ္ဌာန်းထားတဲ့ရက်ကနေ6လအတွင်းမြေနဲ့ပတ်သက်တဲ့အချက်အလက်တွေကိုတင်ပြရမှာဖြစ်ပါတယ်။နောက်ဆုံးသတ်မှတ်ရ2019မတ်လ17ရက်အထိတင်ပြတာမျိုးမလုပ်ဘူးဆိုရင်ဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းငွေရန်ထောင်ဒဏ်တွေချမှတ်ခံရမယ့်အလားအလာနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ပြည်အောင်စုအစိုးရကပြင်ဆင်လိုက်တဲ့မြေယာဥပဒေကအရင်အစိုးရအဆက်ဆက်ကျင့်သုံးလာရဲ့ဗဟိုချုပ်ကိုင်မှုအတိုင်းဖြစ်ပြီးကရင်မျိုးသားအစည်းအရုံးရဲ့မြေယာမူဝါဒနဲ့ကိုက်ညီမှုမရှိကြောင်းဌာနေတိုင်းသားတွေရဲ့လူ့အခွင့်အရေးပြီးတော့ Federal စံချိန်စံညွှန်းတွေကိုလည်းအလေးထားတာမျိုးမရှိရတဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းတွေကိုထိခိုက်နိုင်ကြောင်းကရင်မျိုးသားအစည်းအရုံး KNU အထွေထွေအတွင်းရေးမှူးနှင့်ဘဒုစောလာထွန်းကပြောပါရယ
်အဓိကတော့ policy ဘိုင်းဆိုင်ကျွန်တော်ညှိရမယ့်ကိစ္စဖြစ်တာပေါ့နော် policy ဘိုင်းအဓိကတော့ဒီနိုင်ငံအတွက်ကျွန်တော်တိုင်းလာဒီနိုင်ငံမှာနေတဲ့ဒီလူတွေအားလုံးနဲ့ခုနကဒီကန့်ညီတဲ့မြန်မာဥပဒေတစ်ခုတော့ကျွန်တော်အားလုံးလက်ခံနိုင်တဲ့ဟိုပုံစံနဲ့ကျွန်တော်ဆွေးနွေးကြရမှာဖြစ်တာပေါ့နော်ဆိုတော့ဒီခုထောက်တဲ့ ုတည်ရကျွန်တော်ရှိတဲ့ကျွန်တော်ဒီဆောင်မဲ့ဒီအနာဂတ်ဖေရယ်နဲ့ကတော့ကိုင်းညီမှုတော့ခုနကဒီဥစားပေါ်မဖြစ်နိုင်ဘူးပေါ့နော်အခုတော့ဒါတွေကကျွန်တော်ခုနကဒီလက်ခံလို့မရတဲ့ပုံစံဖြစ်တာပေါ့နော
်မြေလုံးမြေရိုင်းတုံးချခြင်းသူတွေအနေနဲ့ဥပဒေ DPP 6လအတွင်းမှတ်မှုန်တင်ရပါမယ်လျှောက်ထားဖို့ပြက်ကွက်ရင်ထောင်နဲ့နှစ်နှစ်နဲ့ဓာငွေပြီးဆောင်ရမယ်လို့မြေလုံးမြေရိုင်းစီမံခန့်ခွဲရေးကော်မတီက၈လပိုင်း30ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေကနေအသိပေးအကြောင်းကြားထားပါတယ်အစိုးရအနေနဲ့တိုင်းသားဒေသတွေကရှိရင်ဆွဲဥပဒေတွေကိုမလေးလာသလို2016မြေသုံးချမှုပေါ်လစီနဲ့လည်းလုံးဝဆန့်ကျင်နေတဲ့အတွက်ဒီမြေလုံးမြေရိုင်းစီမံခန့်ခွဲရေးဥပဒေကိုပြန်ပြီးသုံးသပ်သင့်တယ်လို့ကချင်အမျိုးသားကွန်ဂရက်ပါတီ KNC ဥက္ကဋ္ဌဒေါက်တာအမ်ခွန်လာကပြောပါရတယ်
။အဓိကကျွန်တော်ပြောလိုတာဒီဥပဒေချကော်မတီတို့ဒီလွတ်တော်တို့ကဒီဟာတွေကိုချမှတ်တဲ့နေရာမှာကိုလုတ်ခါခဲ့တဲ့policy တွေနဲ့အကြောင်းညင်ရုပ်ပေါ်တော့လိုတော့ဗောနော်အဲ့ဒါလည်းတစ်ချက်သူတို့လွတ်သွားတယ်လို့ကျွန်တော်မြင်တယ်အခုချိန်ပိုင်းပြင်ဆင်မှုကကြတော့ဒီလိုမျိုးသောက်တာအတွင်းမလုံးရင်ချက်မယ်ဆိုရင်သူ့ဘက်ကလည်းအစဉ်သင့်ဖြစ်ထားဖို့လိုတယ်ကျွန်တော်ဒါအစိုးရလုံးလုံငန်းလေပတ်ပုံကိုကျွန်တော်ထောက်ပြခြင်းလာအဲ့ဒါပါလို့ဆိုတက်ဆိုင်နေရာကော်မတီအစစ်အစစ်ဖွဲ့ပြီးပြီလားအဲ့မေကိုမေးခြင်းလာဒီနေရာမှာဘာမှမဖွဲ့ထားဘူးကြာလူရင်းလည်းမရှိဘူးဝန်ထမ်းရလည်းမရှိဘူးအဲ့ဒါနဲ့လူတွေကိုတောင်းချီပြီးတော့မှတပြိုင်တည်းမပုံတင်ခိုင်းဖို့ဆိုတာမဖြစ်နိုင်ဘူးလို့မလုပ်နိုင်ဘူးမြေတိုင်းစီးရတယ်မသွားနိုင်ဘူးလေအဲ့တော့မလုပ်နိုင်တဲ့ဟာကိုဘာဖြစ်လို့အာဏာမသက်ရောက်နိုင်တော့ဥပဒေကြီးကိုဇွတ်ပြထမ်းတယ်ဆိုတာလည်းမေးခွန်းထုတ်ရဖြစ်တာသူတို့ပြန်လဲတုံးတာမယ်မတုံးတာပဲလဲဒါကြီးကိုလူတွေချိန်ကြမှာကောက်ပြီးဒုက္ခပေးဖို့လုပ်ရင်တော့ပြဿနာတည်ရပေါ့တဲ့ဘာသာငြိမ်းချမ်းရေး peace process တွေကျွန်တော် national reconciliation တွေအကုန်လုပ်ကြတော့ကြည့်ရတော့နောက်တစ်ခါ EA ကိုထိန်းချုပ်နေမြည်နေ EA ကိုထိန်းချုပ်နေမြည်မဟုတ်တဲ့ဟာတွေကိုဥပမာကချင်ရဲ့ရှမ်းရဲ့ဟိုကရင်နီတို့ဤပြဿနာဘယ်လိုဖြေရှင်းမလဲဥပဒေရင်းညီတယ်မတော်ဘူးရှိတဲ့နေရာပဲရှိတယ်လို့လုပ်မယ်ဆိုရင်တော့နည်းနည်းခက်တယ
်အစိုးရအဆက်ဆက်ကအုပ်ချုပ်နေရဲ့အရင်ကာလတွေကမြေလုံးမြေရိုင်းကိစ္စကိုအမိန့်ညွှန်ကြားချက်နဲ့ကင်ွယ်ခဲ့ရဖြစ်ပြီးအဲ့ဒါကိုပဲ2012မှာဥပဒေအနေနဲ့ပြဋ္ဌာန်းခဲ့ရပါပြည်ထောင်သတ်မှတ်ချက်တွေထည့်သွင်းထားတဲ့ပြင်ဆင်ထားတဲ့ဥပဒေကိုတော့ NLD အစိုးရလက်ထက်2018စက်တင်ဘာ17မှာပြဋ္ဌာန်းလိုက်တာပါလက်ရှိမြန်မာနိုင်ငံမှာမြေလုံးမြေလက်မြေရိုင်းဧက45တန်းရှိပြီး82ရာခိုင်နှုန်းကတိုင်းရင်းသားဒေသတွေကဖြစ်တယ်လို့မြေယာစီမံခန့်ခွဲမှုနဲ့စည်ရင်းအင်းဌာနတွေရဲ့အချက်အလက်တွေမှာဖော်ပြထားပါတယ
်။ဟောရစီမံခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကျန်းဖတ်တိုက်ခိုက်မှုတွေနောက်ပိုင်းရွှေညာမော့စလင်နေအပေါ်စစ်တပ်ကကျူးလွန်မှုတွေကိုဂျင်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုအဖြစ်အမေရိကန်အောက်လွှတ်တော်ကသတ်မှတ်ကြေညာခဲ့ပါတယ်။ဒီကြေညာချက်အပေါ်တော်ရရှင်တွေဘယ်လိုထင်မြင်ယူဆကြပါသလဲ။ဒီလိုအမေရိကန်အောက်လွှတ်တော်ရဲ့သတ်မှတ်ကြေညာချက်နောက်ဆက်တွဲဘယ်လိုအရေးယူမှုတွေဖြစ်လာနိုင်ပါသလဲဆိုတဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ခြင်းပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1239382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။အင်္ဂါညတိုင်းရဲ့လေလံအစီအစဉ်ကနေကြိုဆိုပါရစေ။
သောတာရှင်တွေအနေနဲ့အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ခုတစ်ခါမှာတော့ရှမ်းပြည်နယ်မှာပိတ်ထားရတဲ့လာဟုဖျားချောင်းတချို့ပြန်ဖွင့်ရင်ပြန်ပြီးတော့ဆွေးနွေးမယ်ဆိုတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်အထူးဒေသနှစ်ခုမှာ UWSA ဝါတပ်ဖွဲ့ညွှန်ကြားချက်နဲ့ပိတ်ထားခဲ့ရတဲ့လာဟုဖျားချောင်းတချို့ပြန်ဖွင့်ရင်အတွက်မကြာခင်မှာဆွေးနွေးဖို့ရှိနေပါတယ်။လာဟုခရစ်ယာန်နှစ်ချင်းအဖွဲ့ချုပ်ကတော့ဒီလိုပြန်ပြီးတော့ခွင့်ပြုဖို့ပြန်ဖွင့်ခွင့်ပြုဖို့ဆောင်ရွက်လာတာကလာဟုအမျိုးသားတွေဟာနှစ်ပေါင်းရှည်ကြာခရီးရန်ဘာသာကိုကိုးကွယ်သူတွေဖြစ်တဲ့အကြောင်းဝါတပ်ဖွဲ့ဘဟုကစစ်စစ်တွေ့ရှိရကြောင်းဆိုပြောပြောဆိုထားပါတယ်။ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ UWSA ကဝါတပ်ဖွဲ့ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသနှစ်မှာပြီးခဲ့တဲ့စက်တင်ဘာလကတည်းကဖျားရှိခိုးကျောင်းနဲ့ကျန်းစာတင်ကျောင်းတွေကိုပိတ်သိမ်းထားခဲ့တာဖြစ်ပါတယ်။မနက်ဖြန်မှာတော့လာဟုခရယံဖျားကျောင်းတွေပြန်ဖွင့်နိုင်ရေးအတွက် UWSA ကတာဝန်ရှိသူတွေနဲ့ဒေသခံတွေဆွေးနွေးဖို့ရှိကြောင်းလာဟုမြို့သားဖွံ့ဖြိုးတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဒေါ်အေးတီတာမြင့်ကပြောပါတယ်
။မနက်ဖြန်တာလို့ရှိရင်မိုင်းပေါက်မှာပေါ့နော်သူတို့ဒီဒေသခံတွေရဲ့ပုစလေတွေဆရာတော်တွေနဲ့ဒီသူတို့မိုင်းပေါက်မှာသူတို့အစီအလုပ်လုပ်မယ်တဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မိုင်းပေါက်နယ်နဲ့ဟိုတောင်းနယ်နဲ့မိုင်းချန်နယ်တွေကိုပိတ်ထားတယ်လို့ရရတယ်ပေါ့နော်မနေ့ကျန်ဒ တို့ပြည်သူတွေနဲ့အစည်းအဝေးလုပ်ပြီးမှဒီကြားကြောင်းကိုပြန်ဖွင့်မယ်ဆိုပြီးတော့အဲ့လိုမှတည်ရတယ်ပေါ့နော်တို့အစည်းအဝေးမှာဘာပြောမလဲဆိုတော့ကျွန်တော်လည်းမသိသေးဘူ
းလောက်ခရီးရနှစ်ချင်းအဖွဲ့ချုပ်ကထွေထွေအတွင်းရင်းမှုဒေါက်တာလာဇရုကလည်းအခုလိုပြောပါတယ်
ပြောတော့ပြောနေတယ်ဆရာဟုတ်တယ်ဘုရားကျောင်းပြဖွင့်ပြီးတော့ဘုရားရှိခိုးဆိုင်တယ်လို့ပြောတယ်အော်ဆရာကျောင်းကသူတို့ပြသစ်ရှိတဲ့ခါမှာဒီပေါင်းတရားကျော်ပြီတဲ့သူကပြလာတော့ဒါကြောင့်ဘုရားမရှိခိုးဆိုင်တော့မဖြစ်ဘူးသူကတော့သူတို့ပြပြောတယ်လို့သတိတော့ကြားရထားတယ်သူတို့တော့ဘာမှသူ့ပြမှုမရှိဘူးဆရာအဲ့ဒါမိုက်ပေါ်ဟိုတောင်းမိုက်ပြဆိုတဲ့လောက်အများစုနေတဲ့နေရာဒေသဖြစ်တယ်သူတို့လောက်ဘုရားကျောင်းကိုပြည့်ပြတာ50နှစ်ကျောင်းရှိတယ်50နှစ်ကျောင်းထဲမှာ5ကျောင်းကသူတို့ဖြစ်စီးပြီးပြီလေကျေးဇူးတင်ရတဲ့ကျွန်တော်ပြတီဆောင်ပေးမယ်လို့ပြောတာတော့ကြားရတယ
် JWSA ရဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကိုဆက်တွယ်မေးမြန်းရမှာတော့ဘ ਹੁ ကတေချာစီစစ်ပြီးတဲ့နောက်မှာလာဟုနဲ့ကချင်ဖျားเจ้าတွေကိုပြန်ဖွင့်ခွင့်ပြုတာဟုတ်မှန်ကြောင်းဘယ်နှเจ้าဆိုတာတော့မသိရကြောင်း Facebook Messenger ကတဆင့် VOA ကိုဖြေဆိုပါတယ်တယ်လီဖုန်းနဲ့ဆက်တွယ်မေးမြန်းတာကိုတော့လက်မခံခဲ့ပါဘူး JWSA ကဖျားเจ้าတွေပိတ်သိမ်းစင်မှာဟိုတောင်ကျန်းစာတင်ចောင်းကចောင်းသူចောင်းသား42ယောက်ကိုဖမ်းဆီးသွားခဲ့ចောင်းចောင်းသား22ယောက်ကဒီလာအစောပိုင်းမှာပြန်လည်လွတ်မြောက်ခဲ့ပေမဲ့ចောင်းသူ20ယောက်ကိုတော့ဆက်လက်ထိန်းသိမ်းထားဆဲရှိចောင်းလာဟုခရိယံနှစ်ချင်းအဖွဲ့ချုပ်ကသတင်းထုတ်ပြန်ထားပါတယ
်ကိုမှုစွန်တင်ဆက်ပေးထားတာဖြစ်ပါတယ်သောတာရှင်တွေအတွက်အခုတော့တချင်းတစ်ပုတ်ကိုဖွင့်ပေးခြင်းပါတယ်နေ့နေဝဲဆောင်းအကြောင်းကိုဖော်ကျူးထားတဲ့ Winter Wonderland ဆိုတဲ့တချင်းကိုတော့ Jason Mraz ကတည်ဆူထားပါတယ်နားဆင်ကြအောင်ပါရှင်
Sleigh bells ring, are you listening? In the lane, snow is glistening. A beautiful sight, we're happy tonight. We're walking in a winter wonderland. And gone away is the bluebird. But here to stay, stay, stay is a new bird. He sings a love song as we go along. We're walking in a winter wonderland.Snowman and pretend that he is passing brown. He'll say, are you married? We'll say no, man. But you can do the job when you're in town. And later on, we'll conspire as we dream by the fire, babe. We'll face unafraid all the plans that we made. We're walking in a winter wonderland.By the fire, babe. We'll face unafraid all the plans that we made. We're walking in a winter wonderland. We'll face unafraid all the plans that we made. We're walking in a winter wonderland. We'll face unafraid all the plans that we made. We're walking in a winter wonderland.
ဖြူရီကထုတ်လွှင့်ပေးလိုက်တဲ့သတင်းချင်းလက်ဆောင်ကိုသောတာရှင်တွေနှစ်သက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်။ကျမတို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ18ရက်တင်းလာနေညပိုင်းအတွက်ဖီဗီမြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32 51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေတဲ့မှာဆိုရင်တော့
တက်ရှိတတဝါတိုင်းဟာဘဝတစ်ခုရလာပြီဆိုရင်ယုံကြည်မှုနဲ့ခံစားမှုဆိုတာရှိကြပါတယ်ပေါဝိညာဉ်အလိုက်ပြောင်းလဲမှု
ရန်ကုန်မြို့ကဆီယမဒေါ်သစင်ကဘာကိုယုံကြည်တယ်လဲဆိုတာကိုသူယုံကြည်ရစီစဉ်မှာပြောဆိုထားတာကိုမကြခင်မှာပြေဆုံးနာဆင်ကြဖို့ရှိပါတယ်။ဒါပြင်အပတ်စဉ်စီဝါရီကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်အပြင်တက်တက်အောင်သတင်းလွှာနဲ့သူယုံကြည်ရစီစဉ်တွေကိုလည်းနာဆင်ကြမှာပါ။အခုရင်ဆုံးတော့စီဝါရီကဏ္ဍကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံအနေနဲ့အရှိန်ကောင်းကောင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အခွင့်အလမ်းတွေရှိနေပြီမယ့်လေလက်တလုံးမှာရင်ဆိုင်နေရတဲ့နိုင်ငံရေးအခက်အခဲတွေကြောင့်ထင်ထားသလောက်တိုးလာခြင်းမရှိဘဲရှိနေပါတယ်။နိုင်ငံတကာငွေကြေးအဖွဲ့အစည်းကြီးတွေဖြစ်ကြတဲ့ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ရဲ့ခန့်မှန်းချက်အရလာမယ့်ဘဏ္ဍာနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ600ခန့်နှုန်းကျော်ရှိမယ်ဆိုပြီးတော့လဲဆိုထားပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဥမော်လာရေးအတွက်ဒီနိုင်ငံတကာအဖွဲ့အစည်းကြီးတွေကဘယ်လိုအကြံပြုထားကြသလဲဆိုတာကိုမင်္ဂလာမြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာဒေါက်တာဖုံးဝင်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပေးရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလှိုင်ကတင်ဆက်ထားပါတယ်ရှင်။
မနက်ခင်းရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်လို့ကမ္ဘာ့ဘဏ်က6လတခါအစီရင်ခံစာထုတ်ပြန်လေးရှိတာမှာပြီးခဲ့တဲ့ဒီဇင်ဘာလ13ရက်နေ့ကနောက်ဆုံးထုတ်ပြန်ခဲ့တဲ့မြန်မာစီးပွားရေးစောင့်ကြည့်အစီရင်ခံစာအရလာမယ့်ဘဏ္ဍာနှစ် 2018-2019 ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 6.2% ခန့်နှုန်းရှိမယ်လို့ခန့်မှန်းထားပါတယ်။လက်ရှိဘဏ္ဍာနှစ် 2019-2018 ခုနှစ်ရဲ့ဖွံ့ဖြိုးမှုနှုန်းဟာ 6.8% ခန့်နှုန်းရှိတယ်လို့ခန့်မှန်းထားတာကြောင့်လာမယ့်နှစ်အတွက်ခန့်မှန်းချက်ဟာလျော့ကျလာတာလည်းဖြစ်ပါတယ်အလားတူပဲ IMF အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာလည်းလာမယ့်နှစ်အတွက်ဖွံ့ဖြိုးမှုနှုန်းဟာ 6.4% ခန့်နှုန်းဝန်းကျင်ပဲရှိမယ်လို့ခန့်မှန်းထားတာကြောင့်ဒီနိုင်ငံကငွေကြေးအဖွဲ့ CG နှစ်ခုစလုံးရဲ့ခန့်မှန်းချက်တွေဟာထပ်တူမဟုတ်တော့အတော်လေးနှိမ့်ဆက်နေတာကိုတွေ့ရပါတယ်စီးပွားရေးတိုးတက်မှုနှုန်းနှေးသွားရတဲ့အဓိကအကြောင်းရင်းတွေအပေါ်ဒီနှစ်ဖွဲ့စလုံးရဲ့သုံးသပ်ချက်တွေကလည်းတွင်းနေပါတယ်အဓိကအားဖြင့်ကမ္ဘာလုံးဆိုင်ရာစီးပွားရေးအရှိန်နှေးလာတာနိုင်ငံစီးပွားရေးတရားလုံးမှာဟန်းချက်မညီတာဥရောပသမဂ္ဂ EU နဲ့ဆက်ဆက်နေတဲ့ကုန်သွယ်ရေးအခွင့်အလမ်းတွေဆုံးရှုံးနိုင်ခြင်းရှိတာနဲ့ရခိုင်ပြည်မြောက်ပိုင်းကမတည်မငြိမ်ဖြစ်နေတဲ့အခြေအနေတွေကိုထောက်ပြကြပါတယ်ဒီဇင်ဘာ13ရက်နေ့ကကမ္ဘာ့ဘဏ်ရဲ့မြန်မာစီးပွားရေးစောင့်ကြည့်အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားကိုကိုယ်တိုင်တွားရောက်ခဲ့တဲ့မင်္ဂလာမြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာဒေါက်တာဖုံးဝင်းကအစီရင်ခံစာနဲ့ပတ်သက်တဲ့သူ့ရဲ့အမြင်တွေကိုအခုလိုသုံးသပ်ပြပါတယ
်သူတို့ပြောတာတော့ဗမာပြည်ရဲ့စီးပွားရေး GDP ရောက်ပါလိမ့်ကျလာတယ်ပေါ့ကျလာတယ်ဆိုတော့ငကူတုံးကလွန်ခဲ့တဲ့9နှစ်လောက်တုန်းကဆိုရင် 8.4% လောက်ရှိတယ်အဲ့ဒီကျလာတာ2016မှာ 5.9 ပေါ့လေဆို 9.9 ရှိနေမနစ်ကတော့ 6.8 အထိပြန်တက်သွားတယ်သို့တော်လည်းပဲဒီနှစ်မှာ 6.2 ပြန်ကျမယ်ဆိုသူမှန်းတယ်ဆိုတော့နောက်နှစ်ကျရင်တော့နည်းနည်းပြန်တက်ကောင်းတက်နိုင်တယ်ဘာဖြစ်လို့လဲဆိုတော့တရုတ်ရဲ့ပိုးလမ်းမစီမံကိန်းကြောင့်မလို့အခြေခံဆောက်ဦးတွေဆောက်လုပ်တာကြောင့်မလို့တက်နိုင်တယ်သို့တော်လည်းပဲဒီနှစ်မှာတော့ကျတယ်ပေါ့ဆိုတော့အဲ့အရာတွေကိုသူကပြင်းပြင်းနဲ့တချို့အချက်လက်တွေတချို့ကဏ္ဍတွေမှာပြင်လို့ရတဲ့ဟာတွေကိုသူကပြင်ဖို့အတွက်အစီရင်ခံစာမှာရေးသားပြီးတော့ထုတ်ပြန်ပေးတာပေါ့နော်
ဟိုမှာမြန်မာနိုင်ငံရဲ့ GDP တက်လာဖို့စီးပွားအားကောင်းလာဖို့အတွက်ကသူတို့ဘက်ကအကြံပြုတဲ့အချက်တွေတော့ရှိတာပေါ့စောစောကပြောသလို
သူတို့ဆိုရင်ကတော့ဒီ macro စီးပွားရေးပေါ့နော်တနိုင်ငံလုံးနဲ့ဆိုင်တဲ့စီးပွားရေးအခြေအနေကနည်းနည်းလေးမတိမငြိမ်ဖြစ်တယ်အဲ့မတိမငြိမ်ဖြစ်ရတဲ့အကြောင်းရင်းကတော့ဒီငွေကြေးတန်ဖိုးကျဆင်းတာလည်းပါတယ်ပေါ့နော်ဒါကဘာလုံးမှာအမေရိကန်ဒေါ်လာကတန်ဖိုးမြင့်ပြီးတော့တခြားငွေကြေးတွေကတန်ဖိုးကျတယ်ဆိုတော့လည်းပဲဗမာပြည်ရဲ့ငွေကြေးတန်ဖိုးကျတာက1800,000,000,000အထိရှိတယ်။ပြီးတော့အိန္ဒိယချင်းနိုင်ငံတွေရဲ့ငွေကြေးတဲ့စာလို့ရှိရင်မြန်မာငွေကြေးကပို့ပြီးတော့တန်ဖိုးကျတယ်ပေါ့။ဆိုတော့အဲ့လိုမျိုးအခြေအနေမျိုးကသူတို့နည်းနည်းလေးဝန်င်းဖြစ်တယ်ဆိုရင်လည်းနောက်တစ်ခုကလည်းဗမာပြည်မှာကဒီလူငွေကျတာပေါ့နော်အစိုးရရဲ့ဝင်ငွေကနေပြီးတော့သုံးငွေများနေတာပေါ့။ So ada nga tu dawshau pin ni. So ada dawshau pin ni lah gua. So yang aga keingbo, di ka hulung do lung ni de. Tu do lebe kilomyo ku tonge ngui ka miani lu si ye. Cha lu si ye. Di ngui jie pangbua mu nung an de lam e bono. So di ni ma su lu si ye. Jano ye ngui jie pangbua mu nung an de tama ngai ya dai nung si de. Tapi me di lumyo ku ku tonge de tu nang ni jian si da tama si lau pi. ก็ตัวแม่นี่แหละพอสู้อะไรอย่างเราประมาณดีด้วยเจ้าหนูแบ่งกันด้วยมาเก้าเนี่ยเฉยนี่พอเนาะไม่ดีไม่เงี้ยเฉยนี่เลยดูว่าสู้ยังไงนั่นคืออะไรที่คุณล้อเลยเจ้าหนูก็มือจีตรงเนี่ยหุ่นเนี่ยหุ่นเนี่ยหุ่นเนี่ยกว่าชาติกันเนี่ยจีนอะไรสุดตัวเลยไปไอ้ที่จีนอะไรที่ก้าวหุ่นหุ่นก้าวเจ้าหนูเทียบลงงานนี่กันนี่พี่ดอกพูดไหนลูกเนื้อตัวอะไรตัวพอสิ่งอะไรอย่างกูว่าคุณ จะต้องนั่งสิ่งนี้เลยสิ่งที่ยังไงยังไงจะมุ่งรูปแบบทำไมการรูปแบบนี้ที่ดอกจีเอสพีลูกเขาเลยจันทร์รู้ทุกคนยึดไปทาร์เลยเช่นนี้เรียนนี้ที่ดอกยังยุบไปไม่สุดเลยหาการเลยเช่นนี้แต่เกิดรู้ได้ไอ้รู้ได้ลูกพี่เลยเกิดสูรุ่งสิ่งนี้จันทร์รู้โอ้โหประมาณนั้นก็จะทำไอ้จันทร์รู้สิ่งเลยลูกวิ่งกับยามีดอกแต่ทำไม่พอเนาะส่วนอะไรอย่างตัวรู้สูญเงาบ่
ส่วนอย่างเราดูว่าเราดีจะขายกิจการเองกูในเรื่องเชื่อมเปย์บ่ในงานการเนี่ยเส้นที่เอาที่เราในงานยาเย็นนี้ยังนั่งมุ่งกูคุยจานี่เลยสุดท้ายตรงนี้เราชีวิตจานี่เลยไอ้จานี่เราพยายามดีเดียวเอาลูกพบบ่เลยตัวอะไรมีเรื่องตัวใจตัวไหนสิเลยFDIลูกเขาเลยในงานยาได้ยินนิมิวนั่งมุ่งเลยที่นั่นเราเห็นมาลาลากายอ่ะนักสิบวัยขมันจะดีด้วยเปล่าจุดเตยเอาสิเลยลูกยาตุลูกาตรงตั้งเลยเปล่า
แต่ ยี่นี้ยังนั่งมุ่งบ่เนาะอันนี้ก็จะอะไรสุดละก็แต่เจ้าวันละเรื่องวันวันก็ไปบีบออกมันเนี่ยมันเนี่ยว่ากว่าชาวมุ่งมีชีวูเนี่ยว่าลำบากบุกตัวเราเลยไปหาเนี่ยนี่เดี๋ยวสุดก็ที่กูว่าพิวเดียหาบ่คุณจะยังอะไรประมาณนั้นก็ที่กูว่าพิวเดียประมาณนั้นก็เนี่ยว่าเลยสุดละกูตะคุ้งเส้นยี่ปีนั่งก็จันทร์รู้เอ้ยยี่นี้ยังนั่งมุ่งอันนั้นก็ยังชีวูวันวันก็ พวกมาเวลุเปลี่ยนไปแต่ที่เราพวกมาเวลีได้เลยส่วนที่นี่ที่มาเวลีได้พวกมาเนี่ยลุงเงี้ยต้องเงี้ยเราก็ที่ดูว่าพิมพ์ทารุที่นี่มาลาบีก็เวลาเราบอกเลยแต่เราคือนั่นลุงเงี้ยนั่นเนี่ยต้องเงี้ยมาจันทร์รู้ที่ดูว่าพิมพ์ได้เนื้อตัวเนี่ยนั่นไม่ต้องเงี้ยมาอันนั้นเนี่ยลาบียินยิ่งยังนั่งมุดตรงเนี่ยประมาณนั้นเนื้อตัวไหนเนี่ยรู้ตัวอยู่ซะส่วนอะไรเราเลยดูว่าตัวยิ่งจะบอกเลยแต่เราน่าจะคือว่า
แต่ก็บาลูมาเลยสิบวันยี่กันนี่ก็มีบ้านเลยส่วนไอ้ลูกทำอยู่จังหวัดเลยเนี่ยมาที่นี่เนี่ยบ้านมาลูกมีอาวุธแต่ก็บาลูอันนี้ยิงกูเลยไล่ยิงส่วนไอ้ลูกเชนี่ดิวจูตัวบีดอจันทร์รู้ว่าจินเซนเสียชีระจินเซนขายหน้าแล้วบ่เนาะช่วงอะไรเปลี่ยนจ้าละอ่าโอ้ในงานก็เปลี่ยนเช่นเนี่ยบ่ตัวช่วงมีมีจีรายเลยจีรายเลยบ้ามาบ่เลยเปลี่ยนลาบีสิบวันเปลี่ยนเช่นเนี่ยไอ้ลูกเปลี่ยนจ้าเลยสู้จ้าเลยได้ยังไม่เ ဒီဘဝအပြင်တော့အခုကြည့်ရတယ်လို့ဆိုရင်တော့အပြင်မှာရှိနေစီးပွားပညာရှင်တွေကလည်းဒါကိုဒီ figure ဒီသူတို့တင်ပြတဲ့ကိန်းဂဏန်းတွေကိုလက်ခံတဲ့အနေအထားရှိတယ်ဆိုတော့ကိုဖုံးဝင်းတို့လေ့လာမိသလောက်ကသူတို့ရဲ့တင်ပြချက်တွေကဘယ်လောက်အထိများလက်တွေ့ကြသလဲဘယ်လောက် realistic ဖြစ်သလဲပေါ့နော
်အခုကျွန်တော်အမြင်ကတော့ဒီ IMF တို့ World Bank တို့ပေါ့နော်ဒီကမ္ဘာဘဏ်တို့ကလုပ်တဲ့အစီအစဉ်စာတွေကတော်တော်လေးကိုမျက်မျက်တတဖြစ်တယ်ဒီပြည်ကြံလည်းလောက်ထားတာဖြစ်တယ်။ယုံကြည်ရောက်တဲ့အစီအခံစာကြီးလည်းဖြစ်တယ်ပေါ့နော်။ဆိုတော့ကျွန်တော်ကတော့ဒီအစီအခံစာတွေကိုပမာပြည့်အတွက်ကောင်းတဲ့အစီအခံစာလို့ပဲကျွန်တော်ကမြင်နေဒီအစီအခံစာတွေကိုကျွန်တော်တို့ကသေချာလေးလာပြီးတော့တို့ပြုပြင်ဖို့အကြံပေးတဲ့ဟာကိုကျွန်တော်တို့ကအချိန်ကြီးပြုပြင်နိုင်ရင်ကျွန်တော်တို့ကရေနိုင်ငံစီးပွားရေးပို့ပြီးတော့ကောင်းလာမယ်လို့ကျွန်တော်မြင်နေပေါ့နော်။
ဒီတင်ပတ်အတွက်စီးပွားရေးကဏ္ဍကိုတော်တာရှင်နေနာဆင်ခဲ့ကြတာဖြစ်ပါတယ်ခုတစ်ခါမှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဟွာဝေးနည်းပညာကုမ္ပဏီကြီးရဲ့အကြီးအကဲတယောက်ကနေဒါနိုင်ငံမှာဖမ်းခင်ခဲ့ရပြီးတဲ့နောက်မှာတော့နိုင်ငံတကာမှာ 5G ကျိုးမဲ့မြန်နှုံးမြင့်ဆက်သွယ်ရေးကွန်ရက်အဆင့်မြင့်တဲ့လုပ်ငန်းတွေထိခိုက်မှာကိုစိုးရိမ်နေကြပါတယ်မြန်မာနိုင်ငံအပါအဝင်ကမ္ဘာဆက်သွယ်ရေးလုပ်ငန်းတွေမှာဟွာဝေးအဆင့်မြင့်ဆက်သွယ်ရေးလုပ်ငန်းတွေကဘလောက်ထိလွှမ်းမိုးထားလို့ပါလဲမဆုမြင့်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်
Huawei ni pinya longan ji ye banai sa ya aji ga ma wan jo le Canada ma phan khan ya ra ne naw set twe di myan nong mye 5G jo mae kun ye phyat mae a si sin twe nau ne twa nai ne so re so yin mu ri le tor tor twa ni le ko da nyu ye
jo mae myan nong mye set twe yi ma let shi 4G LTE the a ne song a sa 20 pu myan mae 5G kun ye ko a sin myet mu so bi lo nai ngan a taw myan mya ga lou ni ja da mho la ma sin myan mho a အဲ့လို 5G ကိုယ်ရည်တွေကိုအဆင့်မြင့်တဲ့အခါမှာလိုအပ်တဲ့နည်းပညာနဲ့စက်သွေးဆိုင်ရာပစ္စည်းကိရိယာတွေကိုထိတ်တန်းကထုတ်လုပ်နေတဲ့ကုမ္ပဏီတွေတဲ့ Huawei နည်းပညာကုမ္ပဏီကြီးလည်းပါတယ်လေဒီမန်ဝန်ဂျိုအဖမ်းခံရတော့ဒီလုပ်ငန်းတွေအနည်းနဲ့အများထိခိုက်နေတယ်ဆိုပြီးတော့စိုးရိမ်နေကြတာပါ
American, Britain, Australia နဲ့ဒီဥရောပနိုင်ငံတော်တော်များများမှာကြိုးမဲ့ internet ဆက်သွယ်မှုကို 5G ကွန်ရက်တွေနဲ့အဆင့်မြင့်နိုင်မှုလုပ်နေကြတာတော်တော်လေးခီးရောက်နေပြီအဲ့ဒီမှာဒီတရုတ်က Huawei ရဲ့ Sweden က Ericsson ရဲ့ Norway က Nokia ရဲ့ကလည်းဒီ 5G ကွန်ရက်နဲ့ဆိုင်တဲ့အဆင့်မြင့်ဆက်သွယ်ရေးကိရိယာတွေကိုဈေးကွက်မှာအလွှမ်းမိုးနိုင်ဆုံးဖြစ်အောင်လို့အပြိုင်ကြိုးစားနေကြတယ်ဒါပေမဲ့ Huawei ကုမ္ပဏီနဲ့ပတ်သက်တဲ့ဒီလုံခြုံရေးပိုင်းစိတ်ပူစရာတွေကြောင့်စိုးရိမ်မှုတွေကပိုပိုများလာနေတာပါ
Huawei ကပုဂ္ဂလိကပိုင်တရုတ်ကုမ္ပဏီတစ်ခုဖြစ်ပေမဲ့ဒီကုမ္ပဏီကိုတည်ထောင်ထားတဲ့မန်ဝမ်ဂျိုးရဲ့အဖေကဗိုလ်ချုပ်ကြီးဟောင်းနောက်တရုတ်ဆွေးဝါးနဲ့လည်းအတော်လေးနှီးဆက်ပါတယ်အဲဒါကြောင့် internet ကွန်ရက်တွေမှာ Huawei ပစ္စည်းတွေကိုသုံးတဲ့အတွက် data လုံခြုံရေးပိုင်စိုးရိမ်စရာတွေဖြစ်နိုင်တယ်လို့အစိုးရတွေကစိုးရိမ်နေကြတာလေ
အထူးသဖြင့်တရုတ်နိုင်ငံမှာကလိုအပ်လာလို့ရှိရင်နည်းပညာကုမ္ပဏီတွေအပါအဝင်အဖွဲ့အစည်းတွေဟာတရုတ်ထောက်လှမ်းရေးကိုအချက်အလက်တွေပေးရမယ်ဆိုတဲ့ဥပဒေကိုမကြာခင်တုန်းကပဲပြဋ္ဌာန်းလိုက်တယ်။အစတည်းကဒီ Huawei ရဲ့အစ်မြင့်နည်းပညာဆက်သွယ်ရေးသုံးပစ္စည်းတွေကနေတဆင့်တရုတ်အစိုးရကတခြားအစိုးရတွေတခြားစီးပွားရေးလုပ်ငန်းတွေကိုထောက်လှမ်းနိုင်တဲ့အပြန်လှန်ဆက်သွယ်မှုတွေကို hacker တွေကကြားဝင်ခိုးယူနိုင်တဲ့နားထောင်နိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေကရှိနေတာပါ။အဲ့လိုမျိုးထောက်လှမ်းရေးဥပဒေထွက်လာတော့ပို့ပြီးတော့ဆိုးသွားတာပေါ့။Huawei ကုမ္ပဏီကတော့ဒီတရုတ်အစိုးရနဲ့လုံးဝဆက်နွယ်မှုမရှိပါဘူးလို့အမြဲပြောနေတယ်ရှင်
။ဒါပေမဲ့ American စုရကတော့အစိုးရနဲ့ဆိုင်တဲ့လုပ်ငန်းတွေမှာ Huawei ထုတ်ပစ္စည်းတွေလုံးဝမသုံးရဆိုပြီးတော့အမိန့်ထုတ်ထားပါတယ်။တခြားနိုင်ငံတွေကလည်းမသုံးကြဘူးဆိုပြီးတော့တိုက်တွန်းနေတယ်ဗျ။
Australia နိုင်ငံနဲ့ New Zealand နိုင်ငံတွေမှာတော့သူတို့ရဲ့ 5G ကွန်ရက်တွေမှာ Huawei ပစ္စည်းကိရိယာတွေလုံးဝမသုံးရလို့အမိန့်ထုတ်လိုက်ပြီးဂျပန်အစိုးရကလည်းအလားတူပဲ 5G ကွန်ရက်တွေအတွက်လိုအပ်တဲ့အခြေခံအစောင့်အုံတွေစောက်တဲ့နေရာမှာလုံခြုံရေးစိုးရိမ်မှုကြောင့်မလို့Huawei နဲ့ ZTE ကုမ္ပဏီတွေရဲ့ပစ္စည်းတွေကိုမသုံးဘူးလို့ကြေညာလိုက်ပြီ
းဒါတင်ပေဟုတ်အောင်ပလဲဗျဒီ British နိုင်ငံက BT နည်းပညာလုပ်ငန်းကြီးကလည်း 5G ကွန်ရက်တွေအတွက်လိုတဲ့ပစ္စည်းတွေကို Huawei စီကမဝယ်တော့ဘူးဆိုပြီးတော့ကြေညာတဲ့အပြင်လက်ရှိ 3G နဲ့ 4G ကွန်ရက်တွေမှာသုံးနေတဲ့ Huawei ပစ္စည်းတွေအားလုံးကိုတခြားကုမ္ပဏီထုတ်ပစ္စည်းတွေနဲ့အစားထိုးသွားမယ်လို့ဒီဇင်ဘာလ9ရက်နေ့ကပဲကြေညာလိုက်တယ်မဟုတ်လားဗ
ျ British ထောက်လှမ်းရေး MI6 ကလည်းနိုင်ငံတွေကအခြေခံအစောင့်အုံတွေမှာHuawei ပါဝင်ပတ်သက်နေတဲ့အပေါ်မှာစိုးရိမ်မှုတွေရှိတယ်လို့ Guardian သတင်းစာကြီးထဲမှာရေးပါတယ်
။လူတွေနှစ်တူကသွာလာလှုပ်ရှားနေတဲ့နေရာမှာကျိုးမဲ့မျက်နှုံးမြင့်ဆက်သွယ်ရေးကအရေးအကြီးဆုံးလိုအပ်ချက်တစ်ခုလို့ဖြစ်နေပါပြီ။ Digital ပစ္စည်းတွေတစ်ခုနဲ့တစ်ခုကွန်ရက်တစ်ခုထဲမှာချိတ်ဆက်ပြီးတော့အပြန်အလှန်တုံ့ပြန်နိုင်တဲ့ Internet of Things တွေကဒီလူတွေရဲ့ဘဝထဲမှာနေရာဝင်ယူနေပါပြီ။အင်ကမီးအဖွင့်ပိတ်လောက်တာကနေပြီးတော့ရင်းနှီးတဲတာအင်တကာတော့ခတ်တာအဆုံးအားလုံးကိုစမတ်ဖုန်းပေါ်ကနေပြီးလှမ်းလုံနိုင်အောင်လို့ချိတ်ဆက်နိုင်တဲ့အခြေအနေမှာအင်တာနက်ကွန်ရက်တွေရဲ့လုံခြုံရေးကတိတ်ပြီးတော့အရေးကြီးလာတာကတော့သိကြတယ်ဗျ။အ
ဲဒါကြောင့်လေကမ္ဘာမှာတစ်ခုနဲ့တစ်ခုပို့ပြီးတော့ချိတ်ဆက်ဆက်သွယ်လာကြလေ။အဲ့လိုချိတ်ဆက်ပေးတဲ့ဒီကွန်ရက်တွေအခြေခံအဆောက်အုံတွေလုံခြုံဖို့ပို့လို့လေပဲလို့ပြောနေကြတာပေါ့ရှင့်။တကယ်တော့ဒီ Huawei နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကမြန်မာနိုင်ငံမှာလည်းအတော်ကိုတုံးကြတာရှင့်။ Huawei smartphone တွေကလူကြိုက်များတဲ့ဖုန်းတွေထဲမှာတောင်ပါသေးတယ်။Huawei နည်းပညာကုမ္ပဏီကြီးရဲ့ပစ္စည်းတွေကိုမြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတော်တော်များများမှဘာကြောင့်သုံးနေကြသလဲဆိုတာကိုဆက်သွယ်ရေးကဏ္ဍရင်းနှီးမြှုပ်နှံမှုအကြံပေးကိုယ်စားလှယ်ကိုတူရကိုကိုကအခုလိုရှင်းပြပါရစေ
။အရင်တုန်းကတော့ပေါ်ပေါ်ပါပါထုတ်လုပ်နိုင်လို့လူတွေကတဖြည်းဖြည်းစတုံးကြတာ။ဒီကလည်းချိုးရက်ွယ်ဒီပစ္စည်းတွေကိုစတုံးကြတာ။ဒါပေမဲ့အခုချိန်မှာတော့သူတို့တွေကလည်းတော်တော်လေးအဆင့်မြင့်တဲ့အတွက်တဖြည်းဖြည်းအနောက်နိုင်ငံကဆက်သွယ်ရေးကမ္ပဏီတွေပါစာတုံးပါလားပေါ့တုံးနဲ့အခုတော်တော်လေးကျပြန်သွားလားတို့ရဲ့တုံးတဲ့ equipment တွေဆိုလို့ရှိရင်ကျွန်တော်ကတော့ engineer မဟုတ်တော့မြန်မာလိုဟိုအစကလုံးတွေတော့မတုံးနိုင်ဘူးပေါ့လေဒါပေမဲ့ tower ထိပ်ပေါ်က receiver တွေ antenna တွေ base station တွေဒီ voice signal နဲ့ data အချက်အလက်တွေကို transmit ပေးယူပေးတဲ့ equipment တွေ cable ကြိုးတွေအစ Huawei တို့ ZTE တို့ကထုတ်လုပ်တယ် install လုပ်တယ်ပြီးတော့မှသူတို့ကနောက်တစ်ခုကငွေအင်အားကတောက်တဲ့အတွက်အရေးစနစ်နဲ့ငွေချေးပြီးတော့မှပစ္စည်းကိရိယာတွေကိုတတ်ဆင်ပေးတယ်ဆိုတော့အဲ့ဒါတွေကျွန်တော်တို့မြန်မာပြည်ကနိုင်ငံဟိုစက်တွေကမ္ပဏီတွေ MPT တို့ Telinor တို့ Ooredoo တို့အပါဝင်နေအနောက်နိုင်ငံက Telecom Company တွေပါတုံးနေတာကြားပါပြီအခုကမ္ဘာမှာအကြီးဆုံးစက်တွေ Network Operator 5ဦးအဲမှာ၄ဦးလောက်ကတော့ဒီ Huawei က PC ကလေးရတယ် install လုပ်ပြီးသားပါဒါတကဘာလုံးရဲ့အကြီးဆုံးဆက်သွယ်ရေး company တွေမှာ
Huawei ဖုန်းတွေကဒီကမ္ဘာ smartphone ဈေးကွက်မှာ Samsung ပြီးလို့ရှိရင်ဒုတိယအများဆုံးနေရာကိုတော့ရထားပါပြီ။တော့မြန်မာနိုင်ငံမှာလည်းတော်တော်သုံးကြတယ်ဆိုတော့ဈေးသက်သာလို့လား function တွေအဆင့်မြင့်လို့လားနှစ်မျိုးလုံးကြောင့်ပါလား
။အစတုန်းကတော့ဈေးချူလို့ပေါ့အခုကျွန်တော်တို့ရဲ့ import export ကလည်းတရုတ်ပြည်ကဟိုကုန်သွင်းနာတွေကလည်းမောင်းကိုအနေနဲ့သွင်းလွယ်ရလဲပါတယ်။ပစ္စည်းကလည်းပေါ်တဲ့အနေနဲ့လဲပါတယ်။ပြရမတရုတ်ပြည်မှာဥပမာ model Huawei တခုကခင်မစားတော့ဘူးဆိုလို့ရှိရင်မြန်မာပြည်ကို twin လွယ်တဲ့အတွက်မြန်မာပြည်နဲ့မကပါဘူးယူရီးယားတို့ကမ်ဘောဒီးယားတို့လားလို့ပဲဒီနေဆက်ကနေ twin လွယ်တဲ့အတွက် Huawei handset တွေကတော့ပေါ်လို့စတော့တာတော့မှန်ပါတယ်ဒါပေမဲ့ Huawei phone တွေကလည်းတော်တော်လေးအဆင့်မီလာပါပြီအခုဒါကြောင့် iPhone နုနဲ့တောင်တန်းတူရှင်နိုင်တဲ့ model တွေလည်းထွက်လာပါပြီဒါပေမဲ့ဈေးကွက်ထဲမှာတော့ဟိုနည်းနည်းတက်တာတဲ့အများစားဆုံးကတော့နိုင်တဲ့ model တွေက Huawei ဘက်ကပုံများလိမ့်မယ်ခင်ဗ
ျဆက်သွယ်ရေးကဏ္ဍမှာယင်းနှိမ့်ညွတ်နိုင်မှုအကြံပေးကိုယ်စားလှယ်ကိုတူရကိုကိုပါရှင် Huawei နဲ့ ZTE လို့တရုတ်ကုမ္ပဏီတွေကထုတ်တဲ့နောက်ဆုံးပေါ်ဆက်သွယ်ရေးနည်းပညာနဲ့ပစ္စည်းတွေကိုလုံခြုံရေးစိုးရိမ်မှုကြောင့်မသုံးဘူးလို့ American, Australia, New Zealand နဲ့ Japan အစိုးရတွေကသာကြေညာထားတာပါဥရောပနိုင်ငံတွေကတော့ဆက်ပြီးတော့အားပေးနေပုံပဲရှင်Huawei ရဲ့ယင်းနှိမ့်ညွတ်နိုင်မှုတွေအများကြီးရှိတဲ့ပြင်သစ်မှာဆိုရင်ဒီကုမ္ပဏီကသူတို့နိုင်ငံအတွက်အရေးကြီးတယ်လို့ပြင်သစ်ဗန်နိုင်းဝန်ကြီးကပြောတယ်လေ
။အီတလီနိုင်ငံကဆာဒီးနီးယားကျွန်းမှာဆိုရင်လေဒေသတွင်းပထမအဆုံး Smart City ဖြစ်တဲ့အတွင်ပြောင်းဖို့ Huawei နဲ့ပေါင်းလုပ်နေပါတယ်။ဂျာမနီမှာလည်းအကြီးဆုံးအင်တာနက်ဆက်သွယ်ရေးလုပ်ငန်းကြီး၃ခုလုံးရဲ့အခြေခံအဆောက်အအုံတွေမှာ Huawei ရဲ့နောက်ဆုံးပေါ်နည်းပညာတွေသုံးထားပါတယ
်။လုံခြုံရေးစိုးရိမ်မှုတွေရှိနေတဲ့တစ်ချိန်တည်းမှာကျိုးမဲ့မြန်နှုန်းမြင့်အင်တာနက်ဆက်သွယ်ရေးဘိုင်းမှာရှေ့ပြေးနေဖို့နိုင်ငံတွေကကြိုးစားနေကြတာမို့ 5G ဆက်သွယ်ရေးနည်းပညာဘိုင်းမှာထိတ်တန့်ရောက်နေတဲ့ Huawei ရဲ့အရေးပါမှုကိုကြောခိုင်းလိုက်ဖို့မဖြစ်သေးဘူးလို့ပဲပြောရမယ်ထင်ပါတယ်။ American အစိုးရကတော့ Huawei ထုတ် smartphone တွေနဲ့အစ်စ်မြင့်ဆက်သွယ်ရေးနည်းပညာဆိုင်ရာပစ္စည်းတွေကိုမတုံ့ကြဖို့အတွက်သူ့ရဲ့မဟာမိတ်နိုင်ငံတွေကိုဆက်ပြီးတော့တိုက်တွန်းနေပါတယ်ရှင်။
ဆွေမွန်နဲ့ကိုသားညုံတို့တင်ဆက်ပေးထားတဲ့ဒီတစ်ပတ်အတွက်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။သောတာရှင်များရှင်ခုတစ်ခါမှာတော့အနုပညာရှင်တွေနဲ့ထင်ပေါ်ကျော်ကြားသူတွေရဲ့အကြောင်းကိုသိရမယ်တက်တက်အောင်တင်ဆက်လာအစီအစဉ်ကိုမတ်အေးသနာကျော်ကတင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီဘက်တက်တက်ရောက်တင်လာမှာတော့အမေရိကန်မှာတိတ်ပြီးတော့နာမည်ကြီးတဲ့ Beyonce ကိုယ်တိုင်သွားပြီးဖျော်ပြတဲ့အိန္ဒိယကအချမ်းသာဆုံးတထည်ကြီးသမီးရဲ့မင်္ဂလာပွဲ။ပြီးတော့ရုပ်ရှင်ဇက်ကောင်နာမည်နဲ့ဒိုင်နိုဆောအယိုးစုပြခန်းဒီလိုမျိုးကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားရီကိုကြားကြရပါမယ်။ Everyone can rock out like a superstar. မင်းနဲ့ဆိုတော့ Beyonce တယောက်အိန္ဒိယနိုင်ငံဥရဲပူမျိုးကိုဒီဇင်ဘာလ9ရက်နေ့ကရောက်သွားတာပါ။အိန္ဒိယနိုင်ငံကအချမ်းသာဆုံးတထေးကြီးရဲ့တမီးဖြစ်တဲ့သိက္ခူခန္ဓာကြီးကျယ်တဲ့မင်္ဂလာပွဲအကျိုးတွေရောက်သွားတာပါ။အိန္ဒိယနိုင်ငံတဝန်လုပ်ငန်းကြီးတွေပိုင်ဆိုင်ထားတဲ့ Reliance Industry ရဲ့ဥက္ကဋ္ဌ Mukesh Ambani ရဲ့တမီးအသက်29နှစ်ရှိတဲ့တမီးဖြစ်သူ Isha Ambani ဟာအသက်33နှစ်အရွယ်ဒရိုတာ NN ပီရမာနဲ့လာမဲ့သတင်းပတ်ဗုဒ္ဓဟူးနေ့မှာအိန္ဒိယစီးပွားရေးမြို့တော်မွန်ဘိုင်းမှာလက်ထပ်ကြမှာဖြစ်ပါတယ်။ဒါမဲ့လည်းအခုသတင်းဘက်ကောင်ကစားလို့ဥရဲပူမျိုးမှာကပွဲခုံပွဲဖြောပြေပွဲတွေဆင်နွှဲကြဖို့ရှိသလိုရိုးရာဒလေအရာအကျိုးမင်္ဂလာအခမ်းအနားတွေလည်းလှုပ်သွားဖို့ရှိရပါအိန္ဒိယဒေသတွေမှာတော့အစိုးရ Beyonce တယောက်အစီအရဲ့အကျိုးမင်္ဂလာကခုံပွဲတွေမှာဖြောပြေလိမ့်မယ်ဆိုပြီးသတင်းဖြစ်နေပါတယ်လူလုံးရေကန်ငယ်အများအပြားရှိတာကြောင့်ရေကန်မျိုးတော်လို့တင်စားခေါ်ဝေါ်တဲ့ဥရဲပူမျိုးကို Bollywood အကျော်မော် Shahrukh Khan နဲ့သူ့ရဲ့ဇနီး Guri တို့လည်းဒီဇင်ဘာ၈ရက်နေ့ကရောက်လာတာပါဘောလီဝုဒ်မင်းသားတွေဖြစ်တဲ့ Shabana Azmi, Parineeti Chopra, Janvi Kapoor တို့အပြင်ရုပ်ရှင်ထုတ်လုပ်သူ Bonnie Kapoor နဲ့မင်္ဂလာပွဲဧည့်သည်တွေဖြစ်နေတက်ရောက်ဖို့ရှိပါတယ်အိန္ဒိယနိုင်ငံမှာဩဇာအကြီးဆုံးမိသားစုကြီးနှစ်စုပေါင်းဆက်မဲ့အဲဒီမင်္ဂလာပွဲတော့ကိုတက်ရောက်လာတဲ့ဧည့်သည်တွေကလည်းလက်ကင်ဖုန်းကနေ application တစ်ခုနဲ့ပွဲစီစဉ်နေတည်အောင်စီစဉ်ပေးထားပါတယ်စီးရင်လို့နဲ့တန်းနဲ့ချီတဲ့အိန္ဒိယပြည်သူတွေကတော့မင်္ဂလာပွဲပြင်ဆင်မှုတွေကိုအနီးကပ်စောင့်ကြည့်နေကြတာပါပွဲစီစဉ်နေမှာတော့အီတလီနိုင်ငံကကိုမိုရေကန်ကြီးပေါ်မှာရှိတဲ့ Villa del Este ဇိမ်ခံဟိုတယ်ပေါ်မှာလုပ်တဲ့ဆေးဆက်ပွဲလဲပါဝင်ပါတယ်။သူတို့နှစ်ဦးရဲ့ဆေးဆက်ပွဲကတော့အဲဒီ600ကျော်တက်ရောက်ခဲ့ကြတော့အဆိုတော့ John Legend ကိုရန်ဒီတဲ့ဖြောပြီးပြီးခဲ့ပါတယ်ရှင်။
is a real terror dog in the form of an ankylosaurus.
ဒီနေ့ပိုင်းတွေအတွင်းမှာလူကြိုက်အများဆုံးဖြစ်နေတဲ့ဒိုင်နိုဆောပြကံကိုကနေဒါနိုင်ငံတိုရန်တိုမြို့မှာဖွင့်လှစ်ပြသလိုက်ပါတယ်။ပြသမဲ့ဒိုင်နိုဆောရုပ်ကျွင်းတွေမှာတော့နှစ်ပေါင်း86တန်းတန်းရှိပြီဖြစ်တဲ့ Zoo Curivestator ဒိုင်နိုဆောအယူစုကတော့ Ankylosaur ဒိုင်နိုဆောအုပ်စုတွေမှာအတော်လေးပြည့်ပြည့်စုံစုံရှောက်ဖွေတွေ့ရှိထားတဲ့ဒိုင်နိုဆောအယူစုလို့ပြောရပါမယ်။မော်ဒါနာမြို့ကကြောက်တူးစကန်တခုမှာဒီအယူစုကြီးကိုတွေ့ရဖြစ်ပြီးတော့1984ခုနှစ်က Ghostbuster ရုပ်ရှင်ကားထဲမှာပါတဲ့ငရဲခွေကြီး Zool ရဲ့နာမည်ကိုဆွဲပြုပြီးဒီဒိုင်နိုဆောအယူစုကိုနာမည်ပေးလိုက်တာပါ။ Royal Ontario ပြတိုင်းမှာပြသတဲ့ဒီပြကန်းအတွက်သူတို့ကအဲ့ဒီရုပ်ရှင်တွေကမင်းသား Dan Aykroyd ကိုပါငှားပြီးတော့ကြော်ညာတာပါ။ဒီအယူစုကြီးကို Zool လို့နာမည်ပေးထားတဲ့ Ankylosaur အုပ်စုဒိုင်နိုဆောကျွမ်းကျင်သူဒေါက်တာ Victoria Arbour က
The second part of the name, Curivestator, references the amazing tail that's part of the skeleton. And that's because ankylosaurs like Zool had a weaponized tail that had been modified into a club. And if you swing that tail,
Curivestator ဆိုတာကတော့ဒီကောင်ကြီးရဲ့တကယ်ကိုအံ့ဩစရာကောင်းတဲ့အမိကိုအစွဲပြုတ်ပြီးတော့ပေးခဲ့တာပါတဲ့သူ့ရဲ့အမိကသူ့ရဲ့လက်နဲ့ပါပဲတိုက်ခိုက်ဖို့လိုတဲ့အခါမှာဒုတ်လို့အသုံးပြုပါတယ်အမိကိုဟိုဘက်ဒီဘက်ရမ်းပြီးတော့သူ့ရဲ့အမိလက်နဲ့နဲ့တခြားဒိုင်နိုဆောတွေကိုတိုက်ခိုက်တာပါအထူးသဖြင့်ဆိုရင်သူ့ရဲ့အဓိကရမ်းသူဖြစ်တဲ့ Tyrannosaurus ရဲ့ဒူးကောင်းအောက်ကိုရိုက်တာဖြစ်ပါတယ်ဆိုတော့ဒီ Curivestator ရဲ့အဓိပ္ပာယ်ကညိုတကြီးကိုဖျက်ဆီးသူလို့အဓိပ္ပာယ်ရပါတယ်ဆိုပြီးတော့ဒေါက်တာ Victoria Arbour ကပြောသွားပါတယ်သူ့ရဲ့အမိအပေါ်တဝက်ကအတောင်လိုက်ဖြစ်ပြီးတော့အဖျားမှာအယိုးခွင်းလေးတွေနဲ့ဆက်ထားတာပါဘေးတစ်ဖက်တစ်ချက်စီမှာအယိုးစုကြုံလေးတွေပါပါတယ်ဒီဇူးအယိုးစုကမီတာ20ရှိပြီးတော့အလေးချိန် 9500 ပေါင်လောက်ရှိပါတယ်ဒီပြကမ်းမှာတော့ဇူးအယိုးစုပြင်ကွန်ပျူတာနဲ့ဖန်တီးထားတဲ့ဇူးအကောင်ကြီးကိုပုံရိပ်တဲ့ကလေးတွေကိုယ်တိုင်မြင်မြင်တွေ့နိုင်တဲ့အပြင်တခြားဒိုင်နိုဆောတွေနဲ့သူဘယ်လိုတက်ပုတ်ကြလဲဆိုတာကိုလည်းမြင်နိုင်ပါတယ်ဒီပြကမ်းကိုတော့မေလ20ရက်နေ့ထိပြသထားမှာဖြစ်ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yeah.
ဒီကနေ့ကြော်တင်ဆက်ပြီးထားတဲ့တက်တရောင်သင်းလာစင်ကိုတို့တရှိနေတာဆင်ခဲ့ကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့သူယုံကြည်အစီအစဉ်မှာရန်ကုန်မြို့ကဆရာမဒေါ်သစင်ကဘာကိုယုံကြည်သလဲဆိုတာကိုနားဆင်ကြအောင်ပါ။မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။အားလုံးပဲမင်္ဂလာပါ။ဒီနေ့သူယုံကြည်ရာဆိုတော့ဒီအစီအစဉ်လေးမှာပါဝင်ပြောဆိုခွင့်ရတဲ့အတွက်ဝမ်းသာကိုယူပါတယ်။ကျမယုံကြည်တာကိုပြောရမယ်ဆိုရင်တော့တက်ရှိတတ္တဝါတိုင်းဟာဘဝတစ်ခုရလာပြီဆိုရင်ယုံကြည်မှုနဲ့ခံစားမှုဆိုတာရှိကြပါတယ်။ပါဝင်ခြင်းအလိုက်ပြောင်းလဲမှုမျိုးမျိုးတော့ရှိကြတာပေါ့။ကိုတူတောင်ထားတဲ့မိသားစုဘဝလေးကိုအောင်မြင်တိုးတက်စီခြင်းနဲ့ဆိုရင်ပထမအရွယ်မှာအတတ်ပညာအသိဉာဏ်ပညာဒုတိယအရွယ်မှာဥစ္စာရှာရပါမယ်ဒုတိယအရွယ်မှာဥစ္စာရှာတဲ့အခါမှာလေကို့အကျိုးတဲ့အများကောင်းကျိုးအတွက်လှုပ်ဆောင်နိုင်မှသာလေခေါင်းဆောင်တယောက်တယောက်ဖြစ်လာမှာပါခေါင်းဆောင်ခေါင်းတယောက်ဖြစ်လာဖို့အတွက်ကိုကအများကြီးကိုလိလာကျင့်သုံးလိုက်နာနေထိုင်နိုင်ရမှာပါဒုတိယအရွယ်မှာထပ်ပြီးတော့ကြီးညာရှာကြအောင်မှာပဲလေကြီးညာရှာတဲ့အခါမှာလေပူချင်းတီလာကောင်းတဲ့သူဖြစ်ဖို့အရေးကြီးသေးတယ်နော်ဒါမှသားကောင်းသမီးကောင်းယတနာလေးတွေဝေးမှာပေါ့အဲ့ဒီတော့မှနိုင်ငံကောင်းကျိုးတည်ဖို့ပြီးမိဘကျေးဇူးလေဆက်နိုင်ကြတဲ့သားသမီးတွေဖြစ်လာကြမှာပါမိဘဆရာသမားဆူဆူမမှုကိုနာခံမှတ်သား Lain namu masih gaya indo. Lulu ka lema, ni nange di telone ka beja nai mari. Tadi ya je, tiya bawa na syasure dai. Tama ta, ibat nadi ya. Lain naji no buat mian atau ni thay mesu indo. Lulu ka ma, aje tu malu. Si ijen taya bi, tashi tinsha, si jen male. Loka kaunju. Sang ye de de, lu amya ye, yongji agu mugu, yashu naimi li. Nong, taniya de le, kao na lu lu, kao ju, ya naine su le, yongji mu de, da na, ti la, bawa na gu, kwa mya atu nangya ba zi lu, taitong, lu so lai ba le. Gu lu, jama, yo su kun ya ra,
ကျေးဇူးတင်ပါတယ်ရှင်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှာမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
နောက်ထပ်တင်ဆက်ပေးထားတဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။သောတာရှင်တွေလည်းဗီဒီယိုကိုဆက်သွယ်ပြီးတော့ကိုပါကိုယုံကြည်လေးဆိုတာကိုပြောပြကြပါရှင်။အမေရိကန်ပြည်အောင်စုတလွားကတဘာဝဒေါ်တောင်နဲ့လမ်းမာကြီးတွေလမ်းငယ်လေးတွေရဲ့အလားပါတဲ့ရှုခင်းပုံတွေကိုကျမတို့ဗီဒီယိုရဲ့2019ပြည့်ခရီးမှာတွေ့နိုင်ပါတယ်။ ဒီဗီအိုရဲ့မြတ်တာလက်ဆောင်ပြည့်ခရီးလို့ခြင်းတဲ့ဆိုရင်ဗီဒီယိုမြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့စာရေးတတာအမှတ်800 900ကျန်းကိုစာလိုက်ပြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးလ်ပေးပို့မယ်ဆိုရင်
အာဖဂန်နစ္စတန်နိုင်ငံစစ်ပွဲအဆုံးသတ်ရေးအတွက်ပါကစ္စတန်နိုင်ငံရဲ့စီစဉ်ပေးမှုနဲ့ဒီအမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေကြားအာရဗ်စော်ဘွားများပြည်ထောင်စု UAE မှဒီကနေ့စတင်ဆွေးနွေးပါတယ်။ အခုဆွေးနွေးပွဲကနေပြီးအာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်နိုင်ရေးနိုင်ငံရေးသဘောတူညီချက်တွေရရှိအောင်ကြိုးစားမယ်လို့မျှော်လင့်ရပါတယ်။တရုတ်နိုင်ငံမှာဖမ်းဆီးခံထားရတဲ့ဒီဒုတိယမြောက်ကနေဒါနိုင်ငံသားနဲ့ကနေဒါသားအမတ်ကြီးကိုတရုတ်နိုင်ငံကတွေးခွင့်ပေးခဲ့တယ်လို့ကနေဒါနိုင်ငံသားဝန်ကြီးဌာနကပြောပါတယ်။သူကိုဘာကြောင့်ဖမ်းဆီးထိန်းသိမ်းထားတယ်လဲဆိုတာအခုချိန်ထိရှင်းရှင်းလင်
ျိုးကဒီဥရောပဘောလုံးအဖွဲ့ချုပ်မှာဒီကနေ့ပဲမဲနိုင်ပါတယ်။အင်္ဂလန်ကမန်ချက်စတာယူနိုက်တက်အသင်းကပြင်သစ်က Paris Saint-Germain နဲ့တွေ့မှာဖြစ်ပြီးတော့ Liverpool ကတော့ Germany ကနာမည်ကြီး Bayern Munich နဲ့တွေ့ပါမယ်။ Premier League Champion Man City ကတော့ Germany က Schalke နဲ့ကစားရမှာပါ။Atletico Madrid နဲ့ Italy Champion Juventus တို့တွေ့ပါလိမ့်မယ်။အင်္ဂလန်က Tottenham ကတော့ Borussia Dortmund နဲ့ကစားရမှာဖြစ်ပြီးတော့ Roma နဲ့ Porto တို့တွေ့ကြမှာပါ။ဒီဒုတိယ Champions League ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုပထမအကြော့ကိုတော့ February 12, 13, 16နဲ့20ရက်တွေမှာကစားမှာဖြစ်ပြီးတော့ဒုတိယအကြော့ပွဲစဉ်တွေကိုတော့မတ်လ5ရက်, 6ရက်, 12ရက်, 13ရက်တွေမှာကစားမှာဖြစ်ပါတယ်ရှင်
။သတင်းချင်းချက်ကိုမဆွေမြေမောင်ကကြင်ညာပေးခဲ့တာပါ။ဒီနေ့ဒီတွေ့စီစဉ်ထုတ်လုပ်မှုကတော့မတ်တင်ကြီးထိုက်ဖြစ်ပြီးတော့ engineer ကတော့ Joe Gill ဖြစ်ပါတယ်။ကျမအီတန်စင်ပါရှင်။ View American တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီ9နာရီထိ line to meter 24 40 48 50အပြင် line meter 190တို့ကနေလည်းတိုက်ဖိုင်ယူနားဆင်နေပါတယ်။VOA ကနားဆင်သူသောတာရှင်အားလုံးကိုထူးပဲကျေးဇူးတင်ပါတယ်သောတာရှင်ပေါ့ကောင်းသောညချမ်းဖြစ်ကြပါစေ
This program has come to you from the Voice of America, Washington.